Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်မေလ9ရက်အင်္ဂါနေ့ညပိုင်း 9:30 အထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလမ်းမီတာ190ကနေတက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်ပြူထွေးပါတောင်ကိုရီးယားသမ္မတရွေးကောက်ပွဲမှာ Liberal Democratic Party ကမွန်ချဲအင်းကမဲအများဆုံးနဲ့အင်တိုင်းရနေတဲ့ဆူရာဂိုဒီမဲယုံတွေမှာမဲပေးပြီးပြန်လာကြသူတွေကိုမင်းမြတ်ကယူထားတဲ့ကနအူလူလူစစ်တပ်တွေမှာဖော်ပြနေပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတော့မနက်ဖြန်ပုံတစ်ခုနဲ့မှာရုရှားနိုင်ငံခြားရေးဝန်ကြီး Sergey Lavrov နဲ့တွေ့ဆုံပြီးတော့ Syria နဲ့ Ukraine ရေးကိစ္စတွေကိုဆွေးနွေးဖို့ရှိနေပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင်
။ကောင်းပါပြီရှင်။ရှိခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြစ်သက်အစီရင်ခံစာကိုအစိုးရအဖွဲ့အစည်းတွေအပြင်ပြည်သူလူထုကိုပါတရားဝင်ချပြသွားမယ်ဆိုတဲ့သတင်းမှာတော့
ကျွန်တော်တို့ကခိုင်းရမောင်းများပြီဗျ။ကိစ္စုံမှုတွေများပြီ။ကမ္ဘာလီကွန်တာနာရန်ကြီးကြီးနောက်ပိုင်းရန်ကြီးကတည်းကမတွေ့ဘူး။ကျွန်တော်တို့တွေ့တယ်ရှင်းရယ်ရခိုင်လို့
အကြံပေးကော်မရှင်အဖွဲ့ဝင်ဦးဝေးလွင်ပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါ။ဒါအပြင် ARD တိုင်းဒေသကြီးအစိုးရဟောင်းလက်ထက်ကဒေသဖွံ့ဖြိုးရေးရမုံငွေတွေကိုမှန်မှန်မကန်လုတ်ခဲတာမရှိဘူးဆိုတဲ့သတင်းဒေါအောင်ဆန်းစုကြည်ဦးတင်ဦးနဲ့ပါတီအဖွဲ့အလုံးမှုဆောင်ကော်မတီအတွင်းရေးမှုတို့ကိုအရေးယူပေးဖို့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီနဲ့နိုင်ငံရေးပါတီအချို့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုကန့်ကွက်လာတဲ့တင်တဲ့သတင်းတွေကိုလည်းကြားမှာပါ။ဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရင်းနဲ့တရားရေးလိုင်းဆွေးနွေးခန်းကိုနားဆင်ရဖို့ရှိပါတယ်။ခုတော့ဒီကနေ့ညဘက်ထိတ်တန့်ရောက်တဲ့တင်တွေကိုမှတ်ခင်ဖြူတွင်းနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်
။တောင်ကိုရီးယားနိုင်ငံမှာဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲမှာ Liberal Democratic Party ကနေဒီသမ္မတရွေးကောက်ပွဲမှာဝင်ပြီးတော့ရှင်ပြိုင်ခဲ့တဲ့မွန်ဂျေအင်ကအများဆုံးနဲ့အနိုင်ရနေတဲ့အကြောင်းကိုမဲယုံတွေမှာမဲပေးပြီးတော့ပြန်လာကြသူတွေကိုမေးမြန်းကယူထားတဲ့ကနအူလူလူစစ်တပ်တွေမှာဖော်ပြနေပါတယ်။ရွေးကောက်ပွဲအပြီးစစ်တမ်းတွေကိုကိုရီးယားရုပ်သံထောက်တာတွေဖြစ်ကြတဲ့ KBS, MBC နဲ့ SBS တို့ကကောက်ယူခဲ့ကြတာဖြစ်ပြီးတော့ Mr. Moon ကမဲတွေရဲ့47ရာခိုင်နှုန်းကိုအနိုင်ရနေတယ်လို့စစ်တမ်းမှာဖော်ပြနေတာပါ။ဒါဟာရွေးကောက်ပွဲမတိုင်ခင်တုန်းကလုပ်ခဲ့တဲ့လူထုစစ်တမ်းနဲ့လည်းကန့်ညီပါတယ်။ Mr. Moon ဟာသူ့နဲ့ပြိုင်ဘက်သမ္မတလောက်73ယောက်ထက်လူထုထောက်ခံမှု20ရာခိုင်နှုန်းပိုပြီးတော့ရနေတဲ့အကြောင်းကိုရွေးကောက်ပွဲမတိုင်ခင်ဒီလူထုစစ်တမ်းတွေမှာလည်းဖော်ပြခဲ့တာပါ။ဒေါ်လာတန်ပေါင်းများစွာအခရီးလိုက်စားတဲ့ဖြစ်ရမှာသမ္မတဟောက်ပတ်ကွန်ဟေးပါဝင်ပတ်သက်ခဲ့တယ်လို့ဆွဆွဲခံရပြီးအဲ့တော့သမ္မတကိုယာရုကနေဆေးပေးဖို့နောက်ရွေးကောက်ပွဲတွေကျင်းပပေးဖို့အတွက်တောင်းဆိုဆန္ဒပြမှုတွေနဲ့နိုင်ငံရေးပဋိပက္ခဖြစ်ခဲ့ပြီးတဲ့နောက်မှာကျင်းပတဲ့ဒီကနေ့ရွေးကောက်ပွဲမှာတော့မဲပေးသူအရေအတွက်ဟာတပိုင်းဝင်တဲ့အထင်မြင်ပြခဲ့ပါတယ်။မဲပေးခွင့်ရှိသူကိုရီးယားနိုင်ငံသား52သန်းမဲပေးဖို့မှတ်ပုံတင်ခဲ့ကြပြီးတော့ဒီထက်က80ရာခိုင်နှုန်းကျော်လာရောက်မဲပေးခဲ့ကြတဲ့အကြောင်းအမျိုးသားရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်။ဒါတော့1998ခုနှစ်တုန်းကကင်ဒေးချုံတမရအဖြစ်ရွေးကောက်တင်မြောက်ခရရတဲ့ရွေးကောက်ပွဲမှာဘဲပေးပိုင်ခွင့်ရှိသူတွေက 80.9% ရာခိုင်နှုန်းကျော်ဘဲပေးခဲ့ကြတဲ့ဖြစ်ရပြီးတောင်ကိုရီးယားနိုင်ငံမှာဘဲပေးသူအများဆုံးရှိခဲ့တဲ့ရွေးကောက်ပွဲဖြစ်ပါတယ်ရှင်
။အမျိုးသားလုံခြုံရေးချန်ပီယံအငြင်းစားပုဂ္ဂိုလ်ကြီး Michael Flynn ကိုရုရှားကအကြက်ကင်ထိန်းချုပ်လာနိုင်တယ်ဆိုပြီးတမရဒေါ်နယ်ထရမ့်ရဲ့အစိုးရအသစ်တက်ပြီးအစောပိုင်းရက်တွေကလေးကသူသတိပေးခဲ့ဘူးတယ်လို့ American ယာယီရှိနေဂျိုဟန်ဆယ်လီယေ့စ်ကတင်လာနေကပြောလိုက်ပါတယ် American ဆိုင်ရာရုရှားသံမတ်ကြီးနဲ့ဆက်ဆံရမှာလိမ့်လေထားတဲ့အတွက် Flynn ကိုယာရုကမထုတ်ခင်သတင်းနှစ်ပတ်ကျော်ကလေးကအိမ်ယူရောကိုသူသတိပေးခဲ့တာလို့ယေ့စ်ကအထက်လူတော်ဂျာနာပွဲမှာပြောခဲ့ပါတယ် Flynn ဟာရုရှားသံမတ်ကြီး Sergey Kislyak နဲ့အဆက်အဆံမရှိဘူးဆိုတာကိုဒုသမ္မတ Mike Pence နဲ့တခြားအစိုးရယာရှိတွေကချင်းချင်းထုတ်ပြန်ပြောဆိုခဲ့တဲ့အပေါ်မှာသူ့အနေနဲ့စိုးရိမ်စိတ်ဖြစ်ခဲ့တယ်လို့လည်းပြောပါတယ်။ဒုသမ္မတရောအခြားအရာရှိတွေကပါအခုလိုအမေရိကန်ပြည်သူတွေကိုသူတို့ပြောနေကြတာမမှန်ဘူးဆိုတာသိဖို့လိုတယ်လို့ Yates ကပြောတယ်လို့ဗိုလ်ချုပ်ကြီး Flynn ဘာလုပ်တယ်လဲဆိုတာနဲ့သူ့အနေနဲ့ဒုသမ္မတကိုလမ်းလွဲပြောဆိုထားတယ်ဆိုတာတွေကိုရုရှားကသိထားတယ်လို့လည်းပြောသွားပါတယ်။ Sally Yates ဘက်ကအခုလိုစိုးရိမ်မှုတွေအတိပေးခဲ့ပြီး18ရက်ကြာမှာတော့ Flynn ကိုသမ္မတ Trump ကအင်ဂျီရောအကြံပေးတာဝန်ကနေထုတ်ပယ်ခဲ့ပါတယ်။လုံခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားဘက်ကဝင်နောက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အထက်လွှတ်တော်စုံစမ်းမှုအစိတ်ပိုင်းဖြစ်မနေ့ကတနင်္လာနေ့အကြမ်းပွဲလုပ်ခဲ့တာပါသမ္မတထရမ့်ကတော့သူ့မဲဆွယ်စည်းရုံးရေးအဖွဲ့ဟာရုရှားနဲ့ပတ်သက်မှုမရှိဘူးဆိုပြီးတော့အကြိမ်ကြိမ်ရင်းဆိုထားတယ်လို့အခုလိုစုံစမ်းဆစ်ဆဲမှုတွေလုပ်တာကိုလည်းလက်မခံပါဘူးသူ့ကိုစစ်ဖက်ရေးကထောက်လိုင်းရေးအကြီးအကဲဖြစ်ခန့်ခဲတုန်းကလုံခြုံရေးဆိုင်ရာကိုယ်ရေးရာဇဝင်ကင်းရှင်းမှုအမြင့်ဆုံးပေးခဲ့တဲ့သမ္မတဟောင်းဥပမာအစိုးရအဖွဲ့ကိုပဲသူကပြန်လည်အပြစ်ဖို့ခဲ့ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံသားရဲဝန်ကြီး Rex Tillerson ဟာမနေ့ပြန်ပေါ်ထူးနေမှာရုရှားနိုင်ငံသားရဲဝန်ကြီး Sergey Lavrov နဲ့ Washington DC မြို့တော်မှာတွေ့ဆုံပြီးတော့ Syria ရဲ့ Ukraine ရဲ့နဲ့တခြားရေးရာကိစ္စအတော်များများကိုဆွေးနွေးဖို့ရှိနေပါတယ်။ Syria နိုင်ငံအရေးနဲ့ပတ်သက်လို့တော့ Syria နိုင်ငံမှာအကြမ်းဖက်မှုတွေရောကြစေဖို့ Syria ပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေထောက်ပံ့ပေးနိုင်ဖို့နဲ့ Syria ပြည်ပခါကိုနိုင်ငံရေးအနည်းနဲ့ဖြည့်ရှင်းကိုင်တွယ်နိုင်မဲ့အခြေအနေတရရအောင်ကြိုးပမ်းသွားဖို့ကိစ္စတွေကိုဝန်ကြီး Tillerson ဆွေးနွေးမဲ့အကြောင်းနိုင်ငံသားရေးဌာနကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်။ Syria နိုင်ငံအတွင်းတိုက်ခိုက်မှုတွေရှော့ချနိုင်မဲ့ဇုံနေရာတွေသတ်မှတ်ဆောင်ရွက်သွားဖို့ရုရှားဘက်ကစစ်ဆင်နေတဲ့အပေါ်မှာအမေရိကန်ကအနီးကပ်စောင့်ကြည့်သွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကပြောကြားလိုက်ပြီးတဲ့နောက်မှာပဲနိုင်ငံခြားရေးဌာနရဲ့အခုကြေညာချက်ထွက်ပေါ်လာတာပါရုရှားဘက်ကအဆိုပြုထားတဲ့အစီအစဉ်တကယ်အလုပ်ဖြစ်ဖြစ်ဆိုတာကိုစောင့်ကြည့်သွားမယ်လို့မစ္စတာမက်တစ်ကတနင်္လာနေ့မှာပဲပြောဆိုခဲ့တာပါ၆တကြာဆီးရီးယားပြည်သူစစ်အဆုံးသတ်နိုင်ဖို့ရုရှားဆူရကပြီးခဲ့တဲ့သတင်းပတ်ထဲကပဲအဲ့ဒီအဆိုပြုချက်ကိုချပြခဲ့တာဖြစ်ပြီးတော့ဒီပေါ်မှာတူရကီနဲ့အီရန်နိုင်ငံတွေကလည်းသဘောတူကြပါတယ်။ဒီအဆိုပြုချက်အရ IS စစ်သွေးကြွတွေနဲ့ဆက်နွယ်မှုရှိတဲ့သဘောအဖွဲ့တွေထိ ंछ ုပ်ရနေပြီး၄ခုမှာတိုက်ခိုက်မှုတွေရှော့ချသွားနိုင်ပေတဲ့နိလတွေကိုချမှတ်လုဆောင်သွားဖို့ပဲဖြစ်ပါတယ်။ဒီတော့တွင်းမှာပဲဆီးရီးယားမှာရှိတဲ့ရုရှားထောက်လုပ်ရေးအရာရှိတဦးကိုခေါက်ဖြတ်နေတဲ့ပုံကတော့ဒီဗီဒီယိုဖိုင်တစ်ခုထဲမှာဒီ IS စစ်သွေးကြွတွေကလူမှုကွေရက်တွေကနေတစ်စက်တပြေထုတ်ပြန်ဖော်ပြလိုက်ပါတယ်။ရုရှားနိုင်ငံမြောက်ပိုင်းကော့ကက်စ်ဒေသကနေ IS စစ်သွေးကြွအဖွဲ့တွေစစ်ဝေထောက်လန်းလာသူလို့ဆိုပြီးတော့အသက်38နှစ်အရွယ်ဗိုလ်ကြီး Yevgeny Petrenko ကိုရရဆက်ဆက်တပ်ဖြတ်ထားတဲ့ပုံကိုထုတ်ပြန်လိုက်တာဖြစ်တယ်လို့ IS အဖွဲ့ကပြောပါတယ်
။လွန်ခဲ့တဲ့သတင်းပတ်ကမြေရဲပင်လယ်ထဲမှာဆက်လီတချို့ဆက်ပြတ်ပြီးတော့နင်းမြုပ်ရာကနေပျောက်ဆုံးနေသူ245ယောက်ကျော်ရှိပြီးသူတို့အလုံးသေဆုံးနေပွဲရှိတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကပြောပါတနင်္လာနေ့ကလေပြားကန်ရိုးတန်းမှာပြတ်သွားခဲ့တဲ့ဆက်လီကနေလူ163ယောက်ပျက်ဆုံးနေပြီးသူတို့တွေသေဆုံးခဲ့ပုံရတယ်လို့ UNHCR အဖွဲ့နဲ့ပူးပေါင်းလှုပ်ဆောင်နေတဲ့နိုင်ငံတကာဆေးဘက်ဆိုင်ရာအကူအညီပေးရေးအဖွဲ့ IMC ကပြောရတယ်။အဲဒီဆက်လီကနေအမျိုးသမီးတစ်ယောက်နဲ့အမျိုးသား6ယောက်ကိုလေပြားကန်ကျေဆောင်တပ်ဖွဲ့ကကယ်တင်နိုင်ခဲ့ပါတယ်။နောက်ထပ် Robbery တစ်စင်းကတော့လူငယ်တဲ့တောက်ကြနေကမြေထဲပင်လယ်ထဲမှာပဲလေပြားနိုင်ငံကနေထွက်ခွာပြီးနိုင်ပိုင်းအကြမ်းနှိမ့်မြုပ်သွားတာပါ။အဲဒီမှာတော့လူပေါင်း82ယောက်ပျောက်ဆုံးနေပြီးဒီလူတွေလည်းသေဆုံးခဲ့ပုံရပါတယ်။ရွှေပြောင်းနေထိုင်သူများဆိုင်ရာနိုင်ငံတကာအကူအညီပေးရေးအဖွဲ့ IOM ကတော့ဆက်လီ20နှစ်မြောက်မှုအတွက်လူပေါင်း190သေဆုံးခဲ့တယ်လို့ပြောရတယ်။ဒီနှစ်ထဲမြေထဲပင်လယ်ကိုဖြတ်တန်းဖို့ကြိုးစားတဲ့သူ1300ကျော်သေဆုံးခဲ့ရပြီဖြစ်တယ်လို့ UNHCR အဖွဲ့ကဒီကနေ့ပြောဆိုထားပါတယ်။လာမယ့်နေရာဒီကာလအတွင်းရာသီဥတုပိုကောင်းလာတာနဲ့အမျှအနေများလာတဲ့မြေထဲပင်လယ်ခီးကိုဖြတ်ပြီးဥရောပကိုဝင်ရောက်ဖို့ကြိုးစားသူတွေပိုများလာမှာကိုလည်းနိုင်ငံတကာအဖွဲ့အစည်းတွေနဲ့ကျန်းကျင်ပညာရှင်တွေကစိုးရိမ်နေကြပါတယ်ခင်ဗျာ။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ 10:00 အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူအမေရိကန်တန်ကနေအင်္ဂါနေ့ညမြန်မာနဲ့ဒေသတွင်းသတင်းတွေဆက်ပြီးတင်ပြပေးသွားပါမယ်။ဗြိတိန်နိုင်ငံကိုသတင်းတစ်ပတ်နီးပါးကြာရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့မှာတော့ဗြိတိန်ရောက်မြန်မာမိသားစုတွေနဲ့လန်ဒန်မြို့တော်မှာတွေ့ဆုံပါတယ်။တိုင်းပြည်ရဲ့ဒီမိုကရေစီပြပြပြောင်းလဲရေးဖွံ့ဖြိုးရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပြည်ပရောက်မြန်မာနိုင်ငံသားတွေဘယ်လိုစိတ်ထားပြီးတော့ပါဝင်လှုပ်ဆောင်နိုင်ကြမလဲဆိုတာတွေကိုအဓိကတွန်းအားပြီးပြောဆိုသွားခဲ့တယ်လို့တက်ရောက်လာတဲ့သူတွေရဲ့မိကိုတချို့ကိုလည်းဖြေကြားခဲ့ပါတယ်။ဥရောပသုံးနိုင်ငံခီးထွက်နေတဲ့ဒေါက်တာဆန်းစုကြည်ဟာပြည်ခဲ့တဲ့သတင်းပတ်တုန်းကဘယ်လ်ဂျီယံနဲ့အီတလီနိုင်ငံတွေကိုတွားရောက်ခဲ့ပြီးတဲ့နောက်အခုနောက်ဆုံးခီးတစ်ထောက်အဖြစ်နဲ့ဗြိတိန်ကိုရောက်ရှိနေတာပါ။မနေ့ကတနင်္လာနေ့ကတော့ဗြိတိန်နိုင်ငံလက်ထံမြို့တော်ကပြည့်ရတဲ့ဂုံတုဆောင်စုတွေထဲမှာအမြင့်ဆုံးဖြစ်တဲ့ Freedom of the City ဆုကိုလက်ခံရယူခဲ့ပါတယ်။ခီးစစ်အထွေမှာတော့ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson ကာကွယ်ရေးဝန်ကြီး Sam Michael Fellow နဲ့ဗြိတိန်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တဲ့အပြင်ဗြိတိန်ဘုရင်မကြီး Elizabeth နဲ့အရှေ့ဆန်ဘေးသား Charles တို့နဲ့လည်းတရားစီတွေ့ဆုံခဲ့ပါတယ်။ဗြိတိန်နိုင်ငံမှာရှေ့ဆွန်လာထဲမှာကျင်းပပဲရွေးကောက်ပွဲအတွက်ပြင်ဆင်နေခြင်းဖြစ်တာမို့အလုပ်များနေတဲ့ဝန်ကြီးချုပ် Theresa May နဲ့တော့အခုခီးစစ်အတွက်မှာတွေ့ဆုံမှုမရှိခဲ့ပါဘူး။ဒီကြိမ်ဟာဒေါက်ဆန်းစုကြည်ဒီတကယ်တော့တိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဗြိတိန်ကိုဒုတိယကြိမ်လာရောက်တာဖြစ်ပြီးတော့ဗြိတိန်ရောက်ရိုးရာနဲ့တိုင်းရင်းသားဖွဲ့ချုပ်ကကောက်ွက်ဆန္ဒပြတာကိုလည်းကြုံခဲ့ရပါတယ်ရှင်
ဘာသာရေးကိုထိခိုက်စွာကားတယ်ဆိုတဲ့အမှုနဲ့ဂျကာတာမြို့အုပ်ချုပ်ရေးမှူးကိုအင်ဒိုနီးရှားတရားရုံးကထောင်ဒဏ်2နှစ်ပြည့်တန်ချမှတ်လိုက်ပါတယ်ခရစ်ယာန်ဘာသာဝင်ဖြစ်တဲ့အုပ်ချုပ်ရေးမှူးဘ ဘာစုကီဂျာဟာဂျာပနာမာကတော့တရားရုံးဆုံးဖြတ်ချက်ကိုအယူခံဝင်သွားမယ်လို့ပြောပါတယ်။အင်ဒိုနီးရှားဟာကမ္ဘာမှာမွတ်စလင်အများဆုံးနေထိုင်တဲ့တိုင်းပြည်ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ရွေးကောက်ပွဲမဲဆွယ်စည်းရုံးချိန်အတွင်းကိုရန်ကျမ်းစာတစ်ခုမှာမွတ်စလင်မဟုတ်သူကိုခေါင်းဆောင်အဖြစ်မရွေးရဘူးဆိုပြီးတော့ဖော်ပြထားတယ်ဆိုတဲ့အချက်ကိုယုံကြည်ရင်အဲ့ဒါဟာလိန်ညာချက်သာဖြစ်လိမ့်မယ်လို့မဲဆန္ဒရှင်တွေကသူပြောတဲ့ဗီဒီယိုဖိုင်ထွက်ပေါ်လာပြီးတဲ့နောက်မှာဘာသာရေးကိုပုတ်ခတ်ဆော်ခဲ့တယ်ဆိုပြီးအုပ်ချုပ်ရေးမှူးပနာမာကိုဆွဆွဲခံရတာပါ။ဒီလိုတရားစွဲဆိုမှုထွက်ပေါ်လာပြီးတဲ့နောက်ပနာမာရဲ့ထင်ပေါ်ကျော်ကြားမှုတွေကျဆင်းသွားသလိုလွန်ခဲ့တဲ့လရွေးကောက်ပွဲမှာရှုံးနေရတဲ့အထိဖြစ်သွားပါတယ်။
တရုတ်လူခွင့်ရေးရှိနေရှီယန်ဟာသူ့ကိုဖမ်းဆီးထားစဉ်နှိပ်စက်ညှဉ်းပန်းမှုတွေလုပ်ခဲ့တဲ့ဆိုရဲဆွဆွဲချက်ကိုပြန်လည်ရုပ်သိမ်းသွားပြီးတော့သူဟာနိုင်ငံတော်အာဏာကိုထိပါနှောက်ယှက်မှုတရားရုံးလုပ်ငန်းကိုနှောက်ယှက်ပေးမှုတွေမှာအပြည့်ရှိပါတယ်လို့ဝန်ခံလိုက်ပါတယ်။ရှီဟာဒီတရုတ်နိုင်ငံအတွင်းအကဲဆက်လုံးနဲ့အငင်းပွားပွေရာအမှုတွေမှာပါဝင်ပတ်သက်ခဲ့ပြီးတော့တရုတ်အစိုးရနဲ့ဒီတရားရေးစနစ်နဲ့ပတ်သက်လို့အချိန်တော်ကြာကတည်းကပုံပွင့်လင်းလင်းဝေဖန်ပြောကြားခဲ့တဲ့သူဖြစ်ပါတယ်။ဒါပေမဲ့လည်းတနင်္လာနေ့ကတရားရုံးမှာတော့သူဟာဥပဒေအရရပိုင်ခွင့်နဲ့ခန်းစားခွင့်ရခဲ့ပါတယ်လို့ပြောဆိုတဲ့အကြောင်းတရုတ်လူမှုမီဒီယာကွန်ရက်တွေပေါ်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဒီနှစ်အစောပိုင်းတုန်းကဒီသူရှိတွေကနေတဆင့်အများပြည်သူကိုဖောက်ထုတ်လိုက်တဲ့စာထဲမှာတော့သူဟာကဲကြောက်ထိုးချိတ်ခံရပြီးသူ့ကိုမတတ်မဆွဲဖြစ်သွားတဲ့အထိနှိပ်စက်ဖြစ်မယ်လို့အာနာဘယ်တွေကချေချောက်ခဲ့တဲ့အကြောင်းကိုသူကရေးသားဆွဆွဲထားတာပါအဲ့ဒီအတွက်သူ့ကိုနှိပ်စက်ကျင်းပခဲ့တဲ့ကိစ္စကိုစုံစမ်းအရေးယူဖို့နိုင်ငံ17နိုင်ငံကလည်းတရုတ်နိုင်ငံကိုစာရေးသားပေးဖို့တောင်းဆိုခဲ့ကြပါတယ်ဒါပေမဲ့လည်းတည်မှုနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံရဲ့တရားရေးစနစ်ကိုအလွဲသုံးစားပြုမှုတွေတရားဥပဒေစိုးမိုးရေးလှစ်လှူပြုခံရတာတွေနဲ့ပတ်သက်ပြီးတော့တရုတ်ပြည်တွင်းပြည်ပကလူခွင့်ရေးလှုပ်ရှားသူတွေအကြားမှာအာရုံစိုက်စရာဖြစ်နေတာပါရှိကသူ့ပါဖြစ်စီကြဝေခဲ့ချက်ဟာလဲသူ့ဘော်အနာမတီဘက်ကအတိအကျပြုတာတွေရှိသလားဆိုပြီးတော့ဘေးကိုထုတ်ဆရာတွေလည်းပို့ဖြစ်လာပါရဲ့ရှင်
။စီးပွားရေးထိုးတက်မှုအကောင်းလာနေတဲ့ကမ္ဘောဒီးယားနိုင်ငံမှာဒီသတင်းပတ်တဲ့ဒေသဆိုင်ရာကမ္ဘာစီးပွားရေးဖိုရမ်တရက်ကိုပထမဆုံးအကြိမ်ကျင်းပဖို့ရှိနေပြီးနောက်ထပ်စီးပွားရေးထိုးတက်လာမယ့်အခွင့်အလမ်းတွေရှိနေပါတယ်။ဆက်မှုစီးပွားရေးအတွေ့အကြုံနှေးပါသေးတဲ့ကမ္ဘောဒီးယားနိုင်ငံပုံမဖွေမျိုးထိုးတက်လာဖို့အတွက်အခွင့်အလမ်းရှာဖွေဖို့ကမ္ဘာစီးပွားရေးခေါင်းဆောင်တွေဒီသတင်းပတ်တဲ့တွေ့ဆုံကြမှာပါ။ကမ္ဘောဒီးယားနိုင်ငံရဲ့ပြည်တွင်းအတင်ထုတ်လုပ်မှုတန်ဖိုး GDP ဟာ900ရာခိုင်နှုန်းအထိတက်လာနေပြီးအရှေ့တောင်အာရှဒေသမှာတော့စီးပွားရေးဖွံ့ဖြိုးမှုနှုန်းအများဆုံးရှိတဲ့နိုင်ငံတစ်ခုဖြစ်တယ်လို့အမေရိကန်ကုန်သင်ကြီးများအသင်းရဲ့ကမ္ဘောဒီးယားနိုင်ငံဆိုင်ရာအကြီးအကဲကပြောပါရယ်အထည်ချုပ်လုပ်ငန်းကမ္ဘာလက်ခီးသွားလုပ်ငန်းဆောက်လုပ်ရေးနဲ့စိုက်ပျိုးရေးလုပ်ငန်းတွေဟာဒေသတွင်းစီးပွားရေးမှာအခရာကျတဲ့လုပ်ငန်းတွေဖြစ်ပေမဲ့လို့ဆက်ရုပ်လုပ်ငန်းတွေသီးသီးသာသာတိုးလာဖို့လိုတယ်လို့လည်းသူကပြောပါရယ်ခင်ဗျာ
ဒီကနေ့ညပတ်ထိပ်တန်းရောက်တဲ့တဲ့တွေကိုမခင်ဖြူထွင်းနဲ့ကိုအောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့တဲ့တင်ဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါရမယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြစ်သက်အစီရင်ခံစာကိုအစိုးရအဖွဲ့အစည်းတွေအပြင်ပြည်သူလူထုကိုတရားဝင်ချပြသွားမယ်လို့ကော်မရှင်အဖွဲ့ဝင်တဦးကပြောလိုက်ပါတယ်။လာမယ့်ဩဂုတ်လပိုင်းနောက်ဆုံးအစီရင်ခံစာမတင်ပြခင်အဖွဲ့ကောင်းဆောင်ကိုဖီအန်နန်မြန်မာနိုင်ငံကိုလာမယ်လို့လည်းပြောပါရယ်။ဒါအပြင်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့နဲ့ဘာသာပေါင်းစုံကဘာသာရေးကောင်းဆောင်တွေတရားတွေ့ဆုံပွဲကိုအပြုသဘောဆောင်တဲ့တွေ့ဆုံမှုတစ်ခုဖြစ်ဖို့နှစ်ဖက်စလုံးကမျှော်လင့်နေကြပါရယ်။အပြစ်အဆုံကို VOA သတင်းထောက်မမေခါကတင်ပေးဖို့ထားပါတယ်
။ဂျာပြတ်အစီရင်ခံစာတင်ပြခဲ့ပြီးဖြစ်တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အနေနဲ့အပြစ်သက်အစီရင်ခံစာကိုအစိုးရအဖွဲ့အစည်းတွေအပြင်ပြည်သူတွေကိုပါတရားဝင်ချပြသွားမှာဖြစ်တယ်လို့နောက်ဆုံးအစီရင်ခံစာမှာရခိုင်တိုင်းရင်းသားတွေအပြင်ရခိုင်ပြည်နယ်တစ်ခုလုံးရဲ့အခြေအနေတွေကိုပါထည့်သွင်းဖော်ပြသွားမှာဖြစ်တယ်လို့အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးအေးလွင်က VOE ကိုပြောပါတယ
်။ဒီအချက်ကတော့ကျွန်တော်တို့ဖွဲ့စည်းပြီးတဲ့နိုင်ငံတော်အစိုးရကိုကျွန်တော်တို့တင်ပြအောင်ပါဗျာ။တမတော်ဦးလည်းကျွန်တော်တို့တင်ပြပြီ။တင်ပြပြီးတဲ့အခါမှာကျအများပြည်သူကျွန်တော်တို့သတင်းစာရှင်းလင်းပွဲကြီးလုပ်ပြီးတော့ချပြတယ်။ဒီ final report မှာတော့ရခိုင်ပြည်နယ်ကြီးတခုလုံးဖွံ့ဖြိုးတိုးတက်ရေးအတွက်လုပ်တော့မယ်ဆိုရင်တော့ဒီရခိုင်ဗုဒ္ဓဘာသာအမျိုးသားတွေရဲ့အလုံးရရှိပညာရေးပါရီတာတွေအကုန်လုံးကပါလာမှာပေါ့နော်။
လာမယ့်ဩဂုတ်လလပိုင်းနောက်ဆုံးအစီရင်ခံစာမတင်ပြခင်မှာအဖွဲ့ခေါင်းဆောင်ကူဖီအာနန်မြန်မာနိုင်ငံလာမယ်လို့လေဦးအလွင်ကပြောပါရယ်တင်းလာနေတုန်းကရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်အချို့ဟာဘာသာပေါင်းစုံကဘာသာရေးခေါင်းဆောင်တွေနဲ့တရားစီတွေ့ဆုံခဲ့ပါသေးတယ်အဲ့ဒီတွေ့ဆုံပွဲမှာနှစ်ဖက်ဘာသာရေးခေါင်းဆောင်တွေဘက်ကတင်ပြလာတာတွေကိုဦးအလွင်ကအခုလိုပြောပြပါရယ
်ဘုရားဘာသာဆရာတော်ကြီးတွေကတော့သူယူဝရအဖြစ်ရလို့ပေါ့နော်ဥပဒေလေးစားလိုက်နာဖို့တော့နိုင်ငံသားဥပဒေအတိုင်းဖိုက်ပြည်နယ်မှာရှိတဲ့အစ္စလာမ်ဘာသာဝင်များကိုဆက်ဆေးပြီးတော့နိုင်ငံသားဖြစ်ခွင့်ရှိတဲ့လူတွေလည်းနိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့လို့ เนาะนอกပြီးတော့ဗန္ဒာကြီးအစွန်ရောက်ဒီဘက်မှာဖြစ်စီဖို့လို့เนาะအဲ့ဒီကိစ္စလေးတွေပြောပါတယ်อิสลามကတော့သို့တော်သူတို့တစ်ခုပဲပြောတာဗောကော်မရှင်တွေကဒီလိုပဲဖွဲ့စည်းပြီးတော့ report တွေတက်လာတယ်ဗောလက်တွေ့လုပ်ဖို့အတွက်ကိစ္စအဲ့ဒါတစ်ခုပြောတာဗောเนาะနောက်တစ်ခုကတော့ဒီဗန္ဒာကြီးအဆောက်အဦဒီရခိုင်မှာနေမဟုတ်ဘူးဒီမှာပါလေ1962နောက်ပိုင်းမှာတခုမှပဋိတလုံးမှလည်းဆောက်လို့မရဘူး။ပြည်ငယ်တွေပါတဲ့ဖြတ်ခါရတယ်။အဲဒါကြောင့်နေလေခွင့်ပြုချက်မရဘူး။အဲ့ဒါလေးတွေကိုကျွန်တော်တို့ပြောတာပေါ့နော်
။ကော်မရှင်ဖွဲ့ဝင်ချုပ်ဟာရခိုင်အဖွဲ့အစည်းတွေနဲ့တွဲဆုံဖို့အတွက်ဒီကနေ့မှတော့စစ်တွေမျိုးကိုရောက်နေပါတယ်။အကြံပေးကော်မရှင်အဖွဲ့နဲ့ဘာသာပေါင်းစုံကဘာသာရေးခေါင်းဆောင်တွေတနင်္လာနေ့ကတီးခြားစီတွဲဆုံချိန်မှာတော့ကော်မရှင်ကိုကန့်ကွက်နေတဲ့ရခိုင်အဖွဲ့တွေနဲ့တွဲဆုံဖို့အဲ့ဒီကနေအချက်လက်တွေရဖို့ဆရာတော်တွေကိုမြစ်တာရက်ခံထားပါတယ်။ဆွေးနွေးပွဲကိုတက်ရောက်လာခဲ့တဲ့ဓမ္မပီယာဆရာတော်ကတော့အခုလိုမိန့်သွားပါတယ
်။ဒီကဘာမှာပြီးမှနေတာရှိတာဥပမာဆိုတော့မောင်တော်ဒေသမှာဆိုရင်ကဘာက minority ပေါ့လူနည်းစုလို့ပြောတဲ့နေရာမှာဒီမွတ်စလင်တွေကိုလူနည်းစုလို့ညွှန်ပြောဆိုတာဒေသနာတွေကလည်းဒီလိုပဲပြောဆိုတကယ်တမ်းကျတော့တကယ်သူတို့ကအများစုဖြစ်တာကိုကဘာပြောတဲ့အခါကျတော့သူတို့ minority ပြောတာအဲ့ဒါတွေကိုသတင်းမှန်ပြီးဖြစ်ဖို့ဘုန်းတော်ကတော့အကြံဉာဏ်ပေးတာပေါ့နောက်တော့ကလူနည်းစုတွေမှာအဲ့ဒီဒေသတွေမှာဘာဖို့လဲဘူးတဲ့မလို့ချုပ်ဓာတ်တွေပဲညွှန်တွင်တွေပဲညွှန်ညွှန်ပြောကြတာအဲ့ဒါကိုဒါကကော်မရှင်နဲ့ကဘာကိုတကယ်မှတရားချေအောင်ဆက်လက်ပဲထောက်ကြတာပေါ့
ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကို2016ခုနှစ်ဩဂုတ်လမှာဖွဲ့စည်းခဲ့တာဖြစ်ပေမဲ့ကော်မရှင်နဲ့ပတ်သက်လို့ကတော့ကန့်ကွက်မှုတွေရှိနေသေးပါဒီလိုကန့်ကွက်ရတာတွေနဲ့ပတ်သက်လို့ရခိုင်အမျိုးသားပါတီဥက္ကဋ္ဌရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါက်တာအေးမောင်ကတော့အခုလိုပြောဆိုလိုက်ပါတယ
်အဲ့တော့ကုလသမဂ္ဂဆိုတာတော့ကျွန်တော်တို့ကအင်အားကြီးရဟန်ဖတ်သွားတာကုလသမဂ္ဂကဘာမှအစ္စလာမ်နိုင်ငံတွေကများနေတာအဲ့တော့မေးခွန်းရင်သူတို့ကြည့်ပေးနိုင်ပါတော့အဲ့တော့လူခွင့်ရေးကော်မရှင်ရဲ့ဥက္ကဋ္ဌကြီးတောင်မှာကျွန်တော်တို့ပြပါတယ်ဆိုဒီအာရီယာကမင်းသားတပါအဲ့တော့ပြန်ကြည့်ရင်ကျွန်တော်တို့ကနိုင်ငံတကာကိုတိုက်မယုံလို့အမေရိကန်ဘာလို့လို့ဘာမှမပြောရဘူးကြာရုရှားဘာလို့လို့ဘာမှမတော်မှနိုင်ငံငယ်လေးတွေမှာကြာလို့လူခွင့်ရေးပါဖြစ်တယ်မကုနာလို့ဖွေးချဆက်ဆံပါတယ်ဟလာအဲ့ဒါမျိုးလေးလေးကိုအပြောအမတန်ကြီးကြတာ
တော့ကျွန်တော်တို့ကခံရမအောင်များပြီဗျခရစ်ဆုံမှုတွေများပြီဂမ်ဘာလီကွန်တာနာယန်ကြီးတွေနောက်ပိုင်းယန်ကြီးတွေကမှမတွေ့ဘူးကျွန်တော်တို့တွေ့တယ်ရှင်းရယ်ခိုင်လို့ရအတန်ကိုဘယ်တော့မှမဖြစ်ဘူးလို့စကြိမ်တွေ့ကြပါလေအဆုံးချခံတဲ့ခံရဖြစ်သွားတာပေါ့သမိုင်းမှတို့
မကြခင်ကျင်းပဖို့ကြီးညာထားတဲ့ပြည်သူလွတ်တော်အစည်းအဝေးကိုလွတ်တော်ကိုယ်စားလှယ်အဖြစ်ပထမဆုံးတက်ရောက်မဲ့ဒေါက်တာအေးမောင်ကတော့မြန်မာဘင်္ဂလားဒေ့ရှ်နေဆက်လုံခြုံရေးကိစ္စတွေကိုလွတ်တော်မှာတင်ပြဆွေးနွေးသွားဖို့စီစဉ်ထားတယ်လို့လည်းပြောဆိုထားပါတယ်။လာမယ့်ဩဂုတ်လလယ်ပိုင်းမှာတင်သွင်းမယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့နောက်ဆုံးအစီရင်ခံစာမှာထည့်သွင်းဖို့အတွက်ကော်ဖီအာနန်ကော်မရှင်အနေနဲ့နှစ်ဖက်ဘာသာရေးခေါင်းဆောင်တွေအပြင် UNFPA, UNHCR တို့လိုကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခဲ့ပြီးလူဦးရေနဲ့ပတ်သက်တာနိုင်ငံသားဖြစ်မှုနဲ့ပတ်သက်တာတွေကိုဆွေးနွေးခဲ့ပါတယ်ရှင်
။မမေခါသတင်းပေးပို့သွားတာပါ။ခုတော့ AWR တိုင်းအစိုးရဟောင်းရဲ့ရမုံငွေသုံးဆွဲမှုသတင်းပဲလှည့်ရအောင်ပါ။အရင် AR တိုင်းဒေသကြီးအစိုးရဟောင်းလက်ထက်ကဒေသဖွံ့ဖြိုးရေးရမုံငွေတွေဟာအစိုးရရမုံငွေမဟုတ်တဲ့အတွက်အသစ်ပြန်ဖွဲ့စည်းထားတဲ့ foundation ကိုလွှဲပြောင်းပေးလူလိုက်တာဖြစ်ပြီးဒီကိစ္စမှာမမှန်မကန်လှုပ်ထားတာဘာမှမရှိဘူးလို့အရင်အစိုးရလက်ထက်ဝန်ကြီးတဦးက VOA ကိုပြောပါရယ်။ဒါပေမဲ့လည်းလက်ရှိတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်တဦးကတော့ဒါကိုသဘောမတူပါဘူး။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်မမြင့်မြင့်ခိုင်ကတင်ပြထားပါရယ်။
အရင်ဦးသိန်းအောင်ဦးဆောင်တဲ့ AR တိုင်းဒေသကြီးအစိုးရဟောင်းလက်ထက်ဒေသဖွံ့ဖြိုးရေးအတွက် foundation ကိုပေးလှူတဲ့ရန်ပုံငွေတွေဟာအစိုးရရန်ပုံငွေမဟုတ်တာကြောင့်အဲ့ဒီငွေတွေကိုပြီးခဲ့တဲ့အစိုးရသက်တမ်းကုံဆုံးချိန်မှာအခြား foundation တစ်ခုကိုပေးလှူလိုက်တာဖြစ်တဲ့အတွက်လက်ရှိအစိုးရထံကိုရန်ပုံငွေလွှဲပြောင်းဖို့ပြက်ကွက်တယ်ဆိုတာလုံးဝမဟုတ်ဘူးလို့အရင် AR တိုင်းဒေသကြီးအစိုးရဖွဲ့ဗန္နာရေးဝန်ကြီးဟောင်းဦးဝင်းကိုကိုက VOA ကိုပြောပါတယ
်ဟုတ်ပါကောအစိုးရရန်ပုံငွေမဟုတ်တာဘယ်အစိုးရလွှဲပေးရမလဲဟိုဝင်ကြီးဦးတို့ရောက်နေကျွန်တော်တို့အစိုးရဘက်လက်ထက်မှာဟိုပြင်ပလုပ်ငန်းရှင်များနဲ့ပူးပေါင်းပြီးတော့ကျွန်တော်ဖောင်ဒေးရှင်းတစ်ခုရှိခဲ့တယ်။အဲ့ဒီဖောင်ဒေးရှင်းကိုလှူကြတန်းကြတယ်။အဲ့ဒီကနေပြီးတော့ဒေသဖွံ့ဖြိုးရေးလှုပ်တယ်။ပူတဲ့ငွေတွေကိုသူကကိုယ့်အစိုးရပြည်သိမ်းတဲ့အခါမှာဖောင်ဒေးရှင်းကြီးကိုလည်းဖြတ်သိမ်းခဲ့တယ်။တရားဝင်ဖြတ်သိမ်းခဲ့တယ်။အဲတရားဝင်စီရင်ရှင်းလင်းဖြတ်သိမ်းပြီးမှအဲ့ဒီငွေကိုတော့ gain ဒီဘက်ကတော့လှူဒန်းလိုက်တယ်ဆိုပြီးတော့ကျွန်တော်တို့လှူဒန်းတယ
်။ဒီကိစ္စနဲ့ပတ်သက်ပြီးအစိုးရရန်ပုံငွေကိုကလိန်ကကျစ်လှုပ်တော့မဟုတ်ဘူးလို့လည်းသူကပြောပါတယ်
။ARV မှာပေါ့နော်တန်တဲ့နေရာတော့မကြည့်ဘူး ARV မှာကတော့ရိုးရှင်းနေပြီးတဲ့အခါမှာအစိုးရပတ်စံတွေကိုကလိန်ကတိလုပ်ပြီးယူထားတာဘာမှမရှိဘူးနောက်ပြီးတဲ့အခါမှာသူကသူတရားသဖြင့်ဟိုလာရောက်ပြီးတော့လှူဒန်းနေတယ်ပေါ့နော်ဖောင်ဒေးရှင်းဖောင်ဒေးအဲ့ဒီတော့လည်းပဲအစိုးရကိုလှူတာမဟုတ်ဘူးအဲ့ဟိုအစိုးရနဲ့အစိုးရကနေပြီးတော့စီမံဆောင်ရွက်နေတဲ့ဖောင်ဒေးရှင်းဒေသဖွံ့ဖြိုးရေးဖောင်ဒေးရှင်းကိုပဲအလှူငွေတွေလှူသွားတာ
အရင်အေရီတိုင်းဒေသကြီးအစိုးရလက်ထက်ဝန်ကြီးချုပ်ဟောင်းဦးသိန်းအောင်ဟာအေရီဘက်ဆောင်ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကိုဦးဆောင်တည်ထောင်ခဲ့ပြီးအစိုးရသက်တမ်း၅နှစ်ကုန်ဆုံးချိန်မှာအဲ့ဒီဖောင်ဒေးရှင်းကိုဖျက်သိမ်းခဲ့ပါတယ်။အဲ့ဒီနောက်အေရီပညာကျမ်းမှာဘက်ဆောင်ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းဆိုတာပေါ်ပေါက်လာပြီးဒီဖောင်ဒေးရှင်းအသက်မှာလည်းဦးသိန်းအောင်အပါအဝင်အရင်အေရီတိုင်းဒေသကြီးအစိုးရအဖွဲ့ဝင်တွေနာယကအနေနဲ့ပါဝင်နေတာဖြစ်ပါတယ်။အရင်အေရီတိုင်းဒေသကြီးအစိုးရဟောင်းလက်ထက်ဒေသဖွံ့ဖြိုးရေးရန်ပုံငွေတွေလွှဲပြောင်းပေးဖို့ပြက်ကွက်တာနဲ့ပတ်သက်ပြီး2016ခုနှစ်နစ်ဆန်းပိုင်းမှာဖျားဖုံမဲဆန္ဒနဲ့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးစေယမင်းသိန်းကလွတ်တော်မှာမေးမြန်းခဲ့တာဖြစ်ပါတယ်။လက်ရှိမှာတော့တိုင်းဒေသကြီးစင်းစစ်ချုပ်ကဦးဆောင်ပြီးဒီကိစ္စအပေါ်စစ်ဆေးမှုတွေလုပ်နေတာလည်းဖြစ်ပါတယ်။အရင် ARD တိုင်းအစိုးရဦးဆောင်တဲ့ဖောင်ဒေးရှင်းရန်ပုံငွေတွေဟာအစိုးရနဲ့မသက်ဆိုင်မှုဆိုတာမဟုတ်ပဲဒေသဖွံ့ဖြိုးရေးအတွက်ပြည်သူကပေးလှူထားတဲ့တိုင်းဒေသကြီးအစိုးရရဲ့တည်ထောင်ရန်ပုံငွေဖြစ်တယ်လို့ဖျာပုံမြို့နယ်တိုင်းဒေသကြီးလွတ်တော်အမတ်ဦးစေယမင်းသိန်းကအခုလိုပြောပါတယ
်။အစိုးရနဲ့မဆိုင်တဲ့ဖောင်ဒေးရှင်းဆိုလို့ရှိရင်အစိုးရအဖွဲ့ကနေအစည်းအဝေးမှတ်ဆင်တဲ့ကြီးစရာမရှိဘူးလေ။အစိုးရကနေပြီးတော့မှသူ့ရဲ့ငွေဖြစ်တဲ့အတွက်အစိုးရနဲ့တတ်ဆိုင်ခြင်းမတတ်ဆိုင်ခြင်းဆိုတော့ကြီးရဲ့စာချုပ်ထဲမှာဟောတိုင်းဒေသကြီးအစိုးရအဖွဲ့ကြီးအစည်းအဝေးအမှတ်ဆင်ဘလောက်ရဆိုပြီးကြီးတယ်ဆိုရအစိုးရငွေပဲပေါ့။အဲ့ဒီအတွက်ဒီငွေဒီအေးကျွန်တော်တို့တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့ငွေဖြစ်တယ်လို့တနည်းအားဖြင့်ပြည်သူလူရဲ့ငွေဖြစ်ပါတယ်။အဲ့ဒီအတွက်ဒီငွေတွေဒီကျွန်တော်တို့လွှဲပြောင်းတဲ့အစိုးရအဆက်ဆက်ကိုလွှဲပေးခဲ့ရမှာဖြစ်ပါ
တယ်။ ARD တိုင်းဒေသကြီးအစိုးရဟောင်းကလက်ရှိအစိုးရထံလွှဲပြောင်းပေးအပ်ဖို့ကြံရှိတဲ့ငွေပမာဏဟာကျပ်တန်း3000ကနေတန်း9000လောက်အထိရှိနိုင်တယ်လို့ ARD တိုင်းလွှတ်တော်ဥက္ကဋ္ဌကပြည်တွင်းမီဒီယာတွေကိုပြောဆိုထားတာလည်းရှိပါတယ်။ARD တိုင်းဒေသဖွံ့ဖြိုးရေးရန်ပုံငွေကိစ္စနဲ့ပတ်သက်ပြီးအရင် ARD တိုင်းဒေသကြီးအစိုးရဟောင်းအဖွဲ့ဝင်တွေကမကြခင်မှာသတင်းစာရှင်းလင်းပွဲလုပ်ဖို့လည်းရှိနေပါတယ်။မကြသေးခင်ကလည်းဥဖုံးမော်ရွှေဦးဆောင်တဲ့မကွေးတိုင်းဒေသကြီးအစိုးရဟောင်းလက်ထက်ရေနံလက်ရက်တွင်လုပ်ငန်းရှင်တွေစီကကောက်ယူထားတဲ့ဒေသဖွံ့ဖြိုးရေးရန်ပုံငွေကျပ်တန်း9000လောက်ပျောက်ဆုံးနေတာစစ်ဆေးတွေ့ရှိခဲ့ပြီးအလားတူစုံစမ်းစစ်ဆေးမှုမျိုးလုပ်တာဟာ ARD တိုင်းဖြစ်စဉ်ကဒုတိယအကြိမ်ဖြစ်ပါတယ်ရှင
်။မမြင်မြင်ခိုင်တင်ပြသွားတော့ပါရှင်။VOA မြန်မာပိုင်းကနေအင်ကားနေညာဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။သောတာရှင်များရှင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည် NLD ပါတီနာယကဦးတင်ဦးနဲ့ပါတီဗဟိုအလုပ်မှုဆောင်ကော်မတီအတွင်းရင်းမှုတို့ကိုအရေးယူပေးဖို့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီ73ခုတို့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုကန့်ကွက်လွှာတင်သွင်းလိုက်ပါတယ်။ကြားဖြတ်ရွေးကောက်ပွဲမတိုင်ခင်သူတို့၃ဦးရဲ့ပြောဆိုချက်တွေဟာတည်ဆဲဥပဒေတွေနဲ့ညှဉ်းညွတ်မှုမရှိတာကြောင့်အခုလိုကန့်ကွက်ရတာဖြစ်တယ်လို့လည်းဆိုပါတယ်။အပြည့်အစုံကတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကတင်ပြထားပါတယ်။
နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ NLD ပါတီထိပ်ပိုင်းခေါင်းဆောင်နှစ်ဦးအစိုးရမီဒီယာကိုတုံပြီး2010ခုကြားဖြတ်ရွေးကောက်ပွဲမတိုင်ခင်မှာမိကွင်းပြောခဲ့တာဟာဥပဒေနဲ့မညီညွတ်တဲ့အတွက်အရေးယူပေးဖို့ပြည်ထောင်စုကြံခိုင်ဖွံ့ဖြိုးရေးပါတီအမျိုးသားဒီမိုကရေစီပါတီတင်းနဲ့အမျိုးသားဒီမိုကရေစီအင်အားစုပါတီတို့အပါအဝင်နိုင်ငံရေးပါတီ73ခုကရွေးကောက်ပွဲကော်မရှင်ကိုကန့်ကွက်လာတည်တွင်လိုက်တာပါအဓိကကတော့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာရွေးကောက်ပွဲမတိုင်ခင်နှစ်ရက်အလိုမတ်လ30ရက်နေ့ကအစိုးရအသစ်တနစ်တာဆောင်ရွက်ချက်တွေနဲ့ပဲလို့လူတို့ကိုမေကွန်ပြောကြခဲ့တာဟာဖွဲ့စည်းပုံအခြေခံဥပဒေပုံမှ232နဲ့ကန့်ညီမှုမရှိသလိုနိုင်ငံရေးစီယုံလှုပ်ဆော်တဲ့မေကွန်ဖြစ်တယ်လို့လည်းဆိုပါတယ်။လာမယ့်ရွေးကောက်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ကြမယ့်ပါတီတွေအားလုံးတူညီတဲ့အခွင့်အရေးရဖို့အခုလိုတောင်းဆိုရတာဖြစ်တယ်လို့ပြည်ခိုင်ပြိုးပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးနန္ဒာလှမြင့်ကအခုလိုပြောပါတယ
်။ဒါကလူပုဂ္ဂိုလ်ဖွဲ့စည်းနဲ့မဆိုင်ဘူးပေါ့နော်။အာဏာရတာတဲ့နိဗ္ဗာန်ပါတီမျိုးဆိုဒီလိုဥပဒေနဲ့မညီပဲသူကဖြစ်နေတဲ့အချိန်မှာဒါဒီယူပြီးတော့လုပ်တဲ့ကိစ္စတို့ကျွန်တော်တို့ကအဲ့ရင်ဒီမှုကိုဒီဒီမိုကရေစီစနစ်မှာဖြစ်နေချင်တာ။နောက်ရွေးကောက်ပွဲကော်မရှင်ဥပဒေအခြေခံဥပဒေဒီကျွန်တော်တို့ပါတီများမဟုတ်ရင်းတဲ့ဥပဒေတွေနဲ့မညီချဘူး။အဲ့ဒါကြောင့်မညီချတဲ့အကြောင်းကိုကျွန်တော်တို့ကနောက်အစင်နာမဖြစ်သွားစေဖို့မြေပြည်ပါတီများအနာရရဒီမညီမျှတဲ့အနေအထားမျိုးကိုဖြစ်စေချင်လို့ကျွန်တော်တို့ကဖြစ်တဲ့ပုံမှာရွေးကောက်ပွဲဝင်ခဲ့တဲ့ပါတီတွေကသူပြီးပြီးတော့ကန့်ကွက်တဲ့သဘောပါခင်ဗျ။
ဒေါန်ဆန်းစုကြည်ရဲ့မေကွင်းကြောင့်ကြားပြတ်ရွေးကောက်ပွဲမှာပါတီအောင်နိုင်ရေးအတွက်တက်ရောက်မှုရှိခဲ့တယ်လို့လည်းသူကမြင်ပါတယ်။အဲဒီနေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့တချို့ပြောဆိုချက်တွေဟာပါတီမဲဆယ်စည်းရုံးနဲ့သဘောတက်ရောက်ခဲ့တယ်လို့လည်းဦးနန္ဒာလာမြင့်ကဆိုပါတယ
်။အဲဒီအချက်တချက်ကိုဥပမာပြောရရင်2015ရွေးကောက်ပွဲကာလမှာ NLD ပါတီနဲ့ပြောလို့ရတယ်မီးဆိုတဲ့ကမ္ဘာ့မဲဆယ်အနေနဲ့တုံးခဲ့တယ်။အဲဒီကနိုင်ငံတော်နေပြည်တော်ပုဂ္ဂိုလ်ကြီးအဲမေကွင်းပြောရတဲ့မှာတောင်းလိုက်ရင်တန်မီရနေပြီးတော့မှအပြည့်အဝနဲ့အတူဆိုပြီးတော့မှဒီလိုလေးသုံးဆိုင်ပြမလားဆိုတော့မှ NLD ပါတီအနေနဲ့ဆိုတော့ဒီလိုလေးပေါ့ပါတီအနေနဲ့သုံးဆိုင်တာလေးတွေ့ရဒါကတော့ဒီတစ်ချက်ကိုကျွန်တော်ဥပမာပြတာပါသ တချို့ပြောပြကြနေကြပါဒီလည်းဆိုစီယုံတဲ့ပုံစံမျိုးတက်ရောက်တဲ့အတွက်အုပ်ဝင်တဲ့အညီကျွန်တော်ကကန့်ကွက်တင်ကြကြည့်ပါပဲ
ဒါအပြင် NLD ပါတီရဲ့ထိပ်ပိုင်းကောင်းဆောင်တွေဖြစ်ကြတဲ့ဥတင်ဦးနဲ့ဦးဝင်းထိန်တို့ရဲ့သဘောထားအမြင်တွေကိုလည်းနိုင်ငံပိုင်မီဒီယာကနေတဆင့်ထုတ်လွှင့်ပြသခဲ့တာဟာလည်းဒီဇဲဥပဒေတွေနဲ့မညီညွတ်ဘူးလို့ဆွဆွဲပြစ်တင်လိုက်တာပါ NLD ပါတီဗဟုအလို့မှုဆောင်ဦးညံဝင်းကတော့ဒါဟာဥပဒေနဲ့ညီဆွန်းကြောင်းတက်တည်ကံချက်မပါဘဲနဲ့ထင်မြင်ယူဆချက်နဲ့သာပြောဆိုနေတာဖြစ်တယ်လို့တုံ့ပြန်ပါတယ
်သူတို့ကတင်တဲ့ဟာကိုကျွန်တော်အခုဖတ်ကြည့်ရတာကသူတို့ရဲ့ယူဆချက်ကြောင့်ဒါဥပဒေနဲ့ညီဆွန်းတယ်လို့သူတို့ကပြောတာဥပဒေနဲ့ညီဆွန်းကြောင်းအထောက်အထားမပါဘူးပြည်သက်ကံကြောင့်မရှိဘူးသက်ကံကြောင့်မရှိဘူးဆိုတာဟိုအမှုမရှိဘူးလို့ကျွန်တော်ပြောတာ
2019ခုနှစ်ကြပြည့်ရွေးကောက်ပွဲမှာလက်ရှိအာဏာ NLD ပါတီကမဲဆန္ဒနဲ့19နေရာမှာ18နေရာဝင်ရောက်ရှင်ပြိုင်ခဲ့ပြီး9နေရာအနိုင်ရရှိခဲ့တာပါပြည်ခိုင်ပြိုးပါတီက2နေရာအနိုင်ရရှိပြီးရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီက6နေရာနဲ့ရခိုင်မျိုးသားပါတီက1နေရာလူမျိုးပေါင်းစုံဒီမိုကရေစီပါတီ KRP နေက1နေရာအနိုင်ရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်တင်ပြတော်ရပါရှင်အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါပြင်သစ်သမရရွေးကောက်ပွဲမှာဥရောပပေါင်းစည်းရေးလှူလာသူလည်းဖြစ်စီးပွားရေးလုပ်ငန်းတွေကလည်းသဘောကျကြတဲ့အီမန်နျူအယ်မက်ခရွန်အနိုင်ရခဲ့တဲ့အပေါ်တုံ့ပြန်မှုတွေဆက်လက်ထွက်ပေါ်လာနေပါတယ်။ဥရောပသမဂ္ဂ EU ကနေထွက်ဖို့ချင်းချောင်နေတဲ့ပြန်ဖက်သမရလောင်းအမျိုးသားရေးဝါရီမရီလက်ပန်အနိုင်ရပြီးသမရသစ်ဖြစ်လာတဲ့အပေါ်မဲဆန္ဒရှင်တွေနဲ့နိုင်ငံတကာအသိုင်းအဝန်းကတုံ့ပြန်မှုတွေအကြောင်း VOA သတင်းထောက်မာရီမာဒီယာလိုရဲ့သတင်းဆောင်မကိုတော့ကိုအောင်လင်းဦးကတင်ပြထားပါရရှင်
။ဂျာမနီနိုင်ငံကသတင်းစာတွေမှာတော့ယောက်ျားလေးပြုနိုင်ရတာဥရောပစတဲ့ခေါင်းစဉ်မျိုးစုံတွေ့ရပါတယ်ရွေးကောက်ပွဲမှာမက်ခရွန်နိုင်ရခဲ့တဲ့အတွက်စိတ်သက်သာရာရခဲ့သူတွေရှိတယ်လို့ရွေးချယ်စရာတယောက်သာရှိတဲ့အတွက်ဆန်ဒရာဘန်နိုလိုဘဝင်မကျတဲ့သူတွေလည်းရှိပါတယ
် Finde eigentlich traurig dass es so entschieden werden musste weil Macron wollte auch nicht
Macron ကိုလူတိုင်းကမဲပေးချင်တာမဟုတ်တာကြောင့်ဒီလိုဆုံးဖြတ်ခဲ့ရတာတော့စိတ်မကောင်းစရာလို့ထင်မိပါတယ်ဒါပေမဲ့လည်းဥရောပအတွက်တော့ကောင်းပါတယ်ခလီဘန်မနိုင်တာတော်ပါသေးတယ
်ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကတော့ရွေးကောက်ခံသမ္မတမက်ခရွန်ကိုတယ်လီဖုန်းဆက်ချီချူးစကားပြောကြားခဲ့တာပါ
Emmanuel Macron trägt die Hoffnung von Millionen von Franzosen.
Emmanuel Macron ဟာပြင်သစ်ပြည်သူတန်းပေါင်းများစွာအတွက်သာမကဂျာမနီနဲ့ဥရောပတလွှာကလူပေါင်းများစွာအတွက်ပါမျှော်လင့်ချက်တွေစောင့်ခြင်းပေးပါတယ်။ဥရောပပေါင်းစည်းရေးတတိရှိရှိနဲ့မဲဆွယ်လှုပ်ရှားခဲ့ပါတယ်။ကမ္ဘာကြီးလွတ်လပ်မှုတွေရည်တည်ခဲ့သလို social ဈေးကွက်စည်းဝေးရေးအတွက်လည်းမမမမရည်တည်သူတွေဖြစ်ပါတယ်။
ပြင်သစ်ရွေးကောက်ပွဲမှာ Macron နိုင်ရခဲ့တဲ့ပေါ်လစ်တူရေးနီးယားဝန်ကြီးချုပ် Salus Skavenelis ကလည်းကြိုဆိုလိုက်ပါတယ်။
Europa Beninga Europa Besivisent Europa Sogi Europa
ဒီကောက်ပွဲရလဟာဥရောပရဲ့စူးစီးညီညွတ်မှုဖွံ့ဖြိုးတိုးတက်မှုစံတမိုးတွေလူခွင့်ရေးတွေကိုအခြေခံထားတဲ့လုံခြုံမှုရှိတဲ့ဥရောပရဲ့အနာဂတ်ကိုထင်ဟပ်နေပါတယ
်ပရိရှတ်ဝန်ကြီးချုပ်ထရီဆာမေကလည်း EU ကဗြိတိန်ခွဲထွက်ဖို့ဆွေးနွေးညှိနှိုင်းရမှာအခိုင်အမာပြောဆိုနိုင်မှုမက်ခရွန်လိုလုပ်ပိုင်ခွင့်အနည်းမှုလန်ဒန်မြို့တော်ကစီးပွားရေးလှုပ်ရှားမှုအတွင်းမှာမဲဆန္ဒရှင်တွေကိုတိုက်တွန်းခဲ့တာပါ
We must make sure that in the UK we also have a strong mandate to take
ဆွေးနွေးညှိနှိုင်းရမှာယက်တီချက်ခိုင်မာမှုရှိစေဖို့ UK မှာလည်းခိုင်မာတဲ့တာဝန်အနည်းမှုတွေရှိဖို့လိုပါတယ်
။မက်ခရွန်နိုင်ရခဲ့တဲ့ပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ကြီးမားတဲ့အောင်မြင်မှုဖြစ် Twitter ကနေချီးကျူးလိုက်တယ်လို့ရှေ့လျှောက်လက်တွဲအလုပ်လုပ်ဖို့မျှော်လင့်နေကြောင်းလည်းပြောဆိုခဲ့ပါတယ်။တောက်ခမဲ66ရာခိုင်နှုန်းနဲ့မက်ခရွန်နိုင်ရခဲ့ပေမဲ့လွန်ခဲ့တဲ့9နှစ်အတွင်းပြင်သစ်လူလူကြားလူသိသိမများလာတဲ့ခေါင်းဆောင်တူအဖြစ်ရှေ့မှာစင်ခုံမှုတွေကျင်းပလိမ့်မယ်လို့လည်း Washington အခြေစိုက် Carnegie Endowment for International Peace ရဲ့ဥရောပရေးရညွှန်ကြားရေးမှူး Eric Bradbacher သုံးသပ်ပါတယ်
။ So his next domestic challenge will be to secure enough seats in the parliament.
ဒီရင်းမှာရည်ဆိုင်ရမယ့်နောက်ထပ်စင်ခုံမှုတစ်ခုကတော့ Parliament မှာနေရာအလုံးလောက်ရဖို့ပါ။နောက်ပိုင်းမှာလည်းဥပဒေပြုနိုင်မှုထက်လွတ်တော်မှာထောက်ခံမှုအလွန်လောက်ရဖို့လိုပါတယ်။ဒါမှသာသူကရီပေးထားတဲ့ပြုပြင်ပြောင်းလဲရေးတွေကိုအကောင်အထည်ဖော်နိုင်မှာပါ
။ဒီလနောက်ပိုင်းမှာကျင်းပဖို့စီစဉ်ထားတဲ့မြောက်အတ္တန်တိတ်စာချုပ်ဖွဲ့နေတွန်းနဲ့စက်မှုထက်သေးခုနှစ်နိုင်ငံ G7 ညီလာခံတွေကိုပြင်သစ်နိုင်ငံရဲ့သမ္မတသစ်ဖြစ်တက်ရောက်လာတဲ့အခါကျရင်တော့မက်ခရွန်ရဲ့ခေါင်းဆောင်မှုပုံစံနဲ့အရေးချင်းကိုလည်းစတင်တွေ့မြင်လာရလိမ့်မယ်လို့အကဲခတ်တွေခန့်မှန်းနေကြပါတယ်ခင်ဗျာ
။ကိုအောင်လင်းဦးတင်ပြသွားတာပါ။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေနေ့စဉ်ည10နာရီနဲ့မနက်9နာရီအစီအစဉ်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမြင်မြန်ခန့်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံကနေကြည့်ရှုနိုင်ပါတယ်။ VOA American အသံရဲ့ရုပ်မြင်သံကြားနဲ့ Radio ထုတ်လွှင့်မှုတွေကို Internet ဆာမျက်နှာကလည်းကြည့်ရှုနိုင်ပါတယ်။ burmese.voanews.com မှာရှင် VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ခြင်းနဲ့တပြေးညီကြည့်ရှုနားဆင်နိုင်ကြပါတယ်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်မေလ9ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 30နဲ့51တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြရမှာပါအခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်
2010ခုနှစ်တုန်းကအမေရိကန်လွှတ်တော်ကိုထိချုပ်မှုပုံစံပြောင်းလဲသွားစေခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့အကုန်အကျအများဆုံးနဲ့ရှုပ်ထွေးဆုံးကျန်းမာရေးဆောင်ရှောက်မှုဥပဒေပြင်ဆင်ရေးကိစ္စအခုအထက်လွှတ်တော်မှာစပြီးတော့လှုပ်ဆောင်နေပါတယ်။တပ်ပဓာဟောင်းဥပမာလက်ထက်ကချမှတ်ခဲ့တဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေပြန်လည်ပြင်ဆင်မဲ့ဥပဒေကြမ်းအောက်လွှတ်တော်ရီပပလီကန်တွေကလည်းအတည်ပြုလိုက်ပါတယ်။ဒါပေမဲ့လည်းဥပဒေအဖြစ်တည်ပြုနိုင်ရေးရှေ့ဆက်လှုပ်ဆောင်မှုမှာအဟန့်အတားတွေရှိနေပါတယ်။
The bill is passed and without objection the motion to reconsider is laid upon the table.
ခုနှစ်လုံးလုံးဂရုပြုခဲ့တဲ့အတိုင်းတပ်ရဥပမာရဲ့ချမ်းမကြီးဆောင်ရှောက်မှုကိုပြန်လည်ပြုပြင်မှုအောက်လွှတ်တော် Republican တွေကတည်ပြုခဲ့ကြပါတယ
်. This is a great plan. I actually think it will get even
တပ်ရ Donald Trump ကတော့ဒါကသိက္ခာကောင်းမွန်တဲ့အစီအစဉ်မှာဒီထက်တောင်ပိုကောင်းတာတွေရှိလိမ့်မယ်လို့မြင်တဲ့အကြောင်းဥပဒေနဲ့ပတ်သက်လို့ချီးကျူးပြောဆိုပါတယ်. Republican ထက်လွတ်တော်အမတ် Susan Collins ကတော့အသေးစိတ်ချက်လက်တွေကောင်းတဲ့ဖော်ဖို့ဆိုရမှာမျောလင့်ထားရတဲ့ပုံပြီးတော့အချိန်ယူရနိုင်တယ်လို့ ABC ရုပ်သံကိုပြောပါတယ်။ဒါပေမဲ့လည်းအောက်လွှတ်တော်ရဲ့ဥပဒေချမ်းဟာထက်လွတ်တော်ကိုရောက်မလာတော့ဘဲလမ်းဆုံးသွားပြီဆိုပြီးအဓိက Republican အမတ်တွေနဲ့ Democrat ခေါင်းဆောင်တွေကပြောဆိုနေပါတယ်။Republican ထက်လွှတ်တော်အမတ် Susan Collins က ABC ရုပ်သံကိုအခုလိုပြောပါလေ
The House bill is not going to come before us. The Senate
အောက်လွှတ်တော်ရဲ့ဥပဒေကြမ်းကကျမတို့စီရောက်လာမှာမဟုတ်ပါဘူး။အထက်လွှတ်တော်ကအစကနေတခုချင်းပြန်ပြီးတော့ရေးဆွဲနေပါတယ်။ကျမတို့ကကိုယ်ပါတာဥပဒေကြမ်းကိုရေးဆွဲနေတာပါ။တင့်တော်တဲ့အချိန်မှာလုပ်နိုင်မယ်လို့လည်းကျမအယုံကြည်ပါတယ်
။ Democratic ထက်လွှတ်တော်အမတ် Chuck Schumer ကတော့အခုလိုဝေဖန်ပါတယ
် Trump care will never see
Democratic ရဲ့ကျမ်းမာရေးဆောင်ချက်မှုဥပဒေဟာဘရော့မအကောင့်တွေပေါ်မှာမဟုတ်ပါဘူး။ဥပဒေအဖြစ်လဲဘရော့မှလက်မှတ်ထိုးနိုင်မှာမဟုတ်ပါဘူးဒီတော့ကျွန်တော်တို့ကသမရအိုဘားမားလက်ထက်ကကျန်းမာရေးဆောင်ရှောက်မှုပုံစံကိုဆက်ထိန်ပိုကောင်းမွန်အောင်လုပ်ဖို့ပါပဲ
ဒါပေမဲ့လည်းပြည်내တော်တော်များများမှာကျန်းမာရေးဆောင်ရှောက်မှုတွေလာစဉ်ရေးကြဘေးရငွေတွေတက်နေပြီးအာမခံကုမ္ပဏီတွေကမပေးကြတော့တဲ့အတွက်အိုဘားမားလက်ထက်ကကျန်းမာရေးဆောင်ရှောက်မှုကိုဆက်ပြီးတော့ထိန်းထားဖို့မဖြစ်တော့ဘူးဆိုပြီးလွှတ်တော်နေရာစလုံးမှာရှိတဲ့ Conservative Republican တွေကပြောဆိုနေတာပါဒါကြောင့်လည်းဒီမိုကရက်တီဘက်ကဒါကိုပြန်ပြီးတော့ထိုးနှက်နေပါတယ်။အိုဘားမားကဲဆောင်းလျှောက်မှုမှာဘယ်လိုပဲအားနှက်ချက်တွေရှိရှိအောက်လွှတ်တော်ရီပဘလီကန်တွေရဲ့အစီအစဉ်ကပိုပြီးတော့ဆိုးနိုင်တယ်။သမ္မတဒေါ်နယ်ထရန့်အမေရိကန်ပြည်သူတွေကိုပေးထားတဲ့ဂရုတွေအတိုင်းလုပ်နိုင်မှာမဟုတ်ဘူးဆိုပြီးပြန်လည်ဝေဖန်နေကြတာပါ။ဒီမိုကရက်တီအောက်လွှတ်တော်အမတ်စတန်နီဝေယာကအခုလိုပြောပါတယ
် Insurance for everybody at less cost
လူတိုင်းအတွက်ကျန်းမာရေးအာမခံကိုကုန်ကျစရိတ်နည်းနည်းနဲ့ဆောင်းလျှောက်မှုအရေးသွေးမြင့်လာဖို့ဆိုတဲ့ဂရုကိုဒီဥတွေကအနာတော်မကတ်နိုင်ပါဘူ
းတချို့လွတ်တော်အမတ်တွေကတော့ဒီမိုကရက်နဲ့ရီပဘလီကန်ကြားပူးပေါင်းဆောင်ရွက်နိုင်မယ်လို့မျှော်လင့်နေကြဆဲဖြစ်ပါတယ
် I would like to see
တချို့လွတ်တော်အမတ် Susan Collins ကတော့ပါတီနဲ့စလုံးကအဖွဲ့တစ်ဖွဲ့အဖွဲ့အဲ့ဒီအဖွဲ့ကိုတာဝန်ပေးပြီးပြဿနာကိုဖြေရှင်းတာမျိုးလုပ်လို့တဲ့အကြောင်း ABC ရုပ်သံကိုပြောပါတယ်2010ခုနှစ်ကသမ္မတဥပမာလက်ထက်ကျန်းမာရေးဆောင်ရှောက်မှုဥပဒေလက်မှတ်ရေးထိုးပြီးနောက်ပိုင်းအောက်လွှတ်တော်ကိုရီပဘလီကန်တွေအများစုကထိန်းချုပ်ခဲ့ပါတယ်အခု Republican တွေကျမ်းမာရေးဆောင်ရှောက်မှုဥပဒေကိုကင်တွဲနေတဲ့အတွက် Democrat တွေအနေနဲ့လည်း Republican ဘက်ကရေးနေနိုင်တဲ့နိုင်ငံရေးခွင့်လန်းကောင်းတစ်ခုဆိုပြီးရှုမြင်နေကြပါလေ Democrat အောက်လွှတ်တော်အမတ် Nancy Pelosi ကအခုလိုပြောပါလေ
They've been whining for 7 years about the Affordable
Care Act ဒီတစ်ပိုင်းတိုင်းကျမ်းမာရေးဆောင်ရှောက်မှုဥပဒေပေါ်မှာ9နှစ်လုံးလုံး Republican တွေစောတကတက်ပြီးတော့အကြောင်းရှာပြောလာခဲ့တာပါအခုဒီနေ့သူတို့လုံနေတာကိုပြန်ပြီးတော့ခုခံခြေပဖို့အလှည့်ရောက်ပါပြီ
အမေရိကန်ပြည်ထောင်စုမှာချန်ပီယံအဖြစ်$36မှာ$1ကကျန်းမာရေးဆုံးရှုံးမှုအတွက်သုံးပါတယ်။ဒီကျန်းမာရေးဆုံးရှုံးမှုအကြောင်းအရာကပဲမဲဆန္ဒရှင်တွေကိုနိုးစော်နိုင်တဲ့မဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုရအောင်ဆွဲဆောင်နိုင်တဲ့အကြောင်းအရာတစ်ခုအဖြစ်နှစ်ပေါင်းများစွာရှိနေခဲ့တာဖြစ်ကြောင်းပါခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုင်ဦးကတင်ပြသွားတာပါရှင်ခုတစ်ခါမှာတော့ထုတ်လုပ်သူကိုညာဝင်းအောင်နဲ့အတူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တရားရည်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီ
သောရရှင်များခင်ဗျာမြန်မာနိုင်ငံအင်တာနက်ဆာမျက်နှာတွေလူမှုကွန်ရက်တွေပေါ်မှာသတင်းမားတွေကောလာလာတွေဖြန့်ချီပြီးတိုင်းပြည်မှာမတည်မငြိမ်ဖြစ်အောင်ကြိုးပမ်းနေတယ်ဆိုပြီးအစိုးရကသတိပေးထားပါတယ် Facebook လို Internet လူမှုကွန်ရက်တွေကနေတဆင့်သတင်းတွေပြန့်နှံ့လွယ်တဲ့နည်းပညာတွေတိုးတက်လာတဲ့အမျှသတင်းအမှန်နဲ့သတင်းအမှားဘယ်လိုခွဲခြားနိုင်မလဲလူလူချားမှာသတင်းမှန်ရအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်ပထမတစ်ပိုင်းအနေနဲ့ကတော့ဒီသတင်းမားတွေကောလာလာတွေ NDN နဲ့ပတ်သက်လို့အရင်ဆွေးနွေးကြပါတယ်အရင်ဆုံးတော့ကျွန်တော်သတင်းစာဆရာဦးမြင့်ကျော်ဟိုရတဘောတော့ကြားကြပါလေအစိုးရရဲ့ထုတ်ပြန်ချက်မှာတော့အထူးသဖြင့်တော့ဒီမကြသေးရင်တော့ဒီအစိုးရခေါင်းဆောင်ပိုင်းနဲ့ပတ်သက်ပြီးထွက်လာတဲ့အင်တာနက်ပေါ်ကသတင်းတွေကိုသူကရင်းညွှန်းပြီးပြောဆိုထားတာတွေ့ရပါတယ်ဆိုတော့ဒီနောက်ကွယ်မှာနိုင်ငံရေးရည်ရွယ်ချက်တွေပါတယ်လို့လည်းဆွဆွဲထားပါတယ်ဆိုတော့ဒီလိုအစိုးရကိုဖြတ်လို့ဖြစ်စီလို့ဖို့ရည်ရွယ်ပြီးတော့မှန်မှန်သတင်းပြန့်နေတဲ့အင်အားစုတွေကတကယ်ပဲခံရမှာရှိနေလားဦးမြင့်ကျော
်ဟုတ်ကျွန်တော်မြင်မှာတော့ဟိုသတင်းထုတ်ပြန်ရေးဆိုတဲ့ဟာကိုသတင်းမီဒီယာကအစိုးရဘက်နဲ့ပတ်သက်တဲ့ဟာတွေဖြစ်ချင်းဟိုအတီးပြူနိုင်တဲ့မေးမြန်းနိုင်တဲ့ဟာစနစ်ကိုတကယ်ကိုထိရောက်အောင်လုပ်နိုင်ရင်အဲ့ဒါကြီးကဒီလောက်ကြီးဆိုရင်ကြာကြောက်စရာမလိုဘူးလို့ကျွန်တော်မြင်တယ်။ဟိုဆိုရှယ်မီဒီယာပေါ်မှာတော့အမျိုးမျိုးရေးကြသားကြတာမျိုးတွေရှိနိုင်တယ်။ဟိုအဲ့ဒီဟာတွေရဲ့ယုံကြည်မှုဆိုတဲ့ဟာကိုလည်းလူမှုကိုလည်းတစ်ခါမှပညာပေးဖို့လည်းလိုတာပေါ့နော်။နောက်တစ်ခုကတော့ဟိုတစ်ခါလေးမှဆိုရကမျောလင့်တာကဟိုနိုင်ငံပိုင်မီဒီယာကပြောရင်ဟိုလူမှုကသိကျင်နိုင်ငံပိုင်မီဒီယာကဖတ်ဆိုတဲ့ဟာမျိုးကိုလည်းဟုတ်ကျွန်းနေတာလည်းပါတယ်ဒါပေမဲ့နိုင်ငံမီဒီယာဆိုတာနှစ်ပေါင်းဟို30-50လောက်မယုံကြည်စရာတွေဖြစ်လာတော့အခုချိန်ကြီးလူလူကဟိုနိုင်ငံမီဒီယာအပေါ်မှာတရားရအောင်ယုံကြည်မှုမရှိဘူးအဲ့လိုဆိုတော့လုံးဝတဲ့မီဒီယာတွေကိုလည်းအစိုးရကအားပေးအားမြောက်ပြီးသူ့ကိုလည်းလိုတယ်အားပေးအားမြောက်ဆိုတာလုံးဝတဲ့မီဒီယာတွေကချက်ချင်းမေးနိုင်မေးရင်ဖြေပေးဖို့လူလူကိုဟိုအချက်နဲ့ပြေးဖို့သိပေးဖို့ဆိုတော့အဲ့ဒီဟာကိုလည်းပို့ပြီးတော့သုံးနေကြတာပေါ့နော်အခုလိုမျိုးဟိုလိုကောင်းတဲ့ချာပွေပေါ်ထုတ်ဖန်းစီဖြစ်ပြီးဆိုတဲ့ဟာမျိုးကိုဟိုဈောင်းမပေးပဲနဲ့အဲ့ဒါလေဟိုလူလူကိုသူ့ဘူးမှုတွေလောက်ရင်တော့အဲ့ဒါမျိုးပေးတာမျိုးကျွန်တော်တို့ကဟိုဒီလောက်ဟိုမကန့်ွက်ပေမဲ့လို့အခုလိုမျိုးတခြားသူ့ဘူးမှုလိုမျိုးမဟုတ်တဲ့ဟာမျိုးကိုကြတော့စောစောနီလန်းမျိုးနဲ့မီဒီယာကိုပို့ပြီးတော့ဟိုစီးပွေးဆက်ဆံခြင်းချင်းရှင်းချနိုင်တယ်လို့ပို့ပြီးတော့ပြင်လည်နိုင်လို့ကျွန်တော်တို့အဲ့လိုမြင်နေပေါ့နော
်ဟုတ်ကဲ့ပါကျေးဇူးပါဆိုတော့တကယ်တော့ဆော့ဆော့ဒီဥမြင့်ကျော်လည်းထောက်ပြသွားပါတယ်အစိုးရတို့စစ်တပ်တို့မှလည်းဒီကိုပိုင်သတင်းမီဒီယာတွေရှိနေတာပဲဟိုနောက်တစ်ခုကဒီအစိုးရတိအရသာအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာသတင်းမီဒီယာလွတ်လပ်ခွင့်ရလဲအထိုက်လျောက်ရှိလာတယ်ဆိုပြီးတော့နိုင်ငံတကာအဖွဲ့အစည်းတွေကလည်းပဲအတိအမှတ်ပြောနေတာလည်းရှိပါတယ်ဒါပေမဲ့လည်းအင်တာနက်ကအခြေမြင့်မရှိတဲ့သတင်းတွေကိုယုံနေတော့မဲဆိုတော့ဒါကယုံတဲ့လူအဖြစ်လားလူလူကြားကိုသတင်းမှန်တွေဟိုရောက်အောင်မလုပ်နိုင်တာမီဒီယာတွေမှာအဖြစ်ဖြစ်နေဟိုမီဒီယာရဲ့တာဝန်လားကိုမင်းထက်ငင်းချက်ဒီမန္တလေးကအခြေဆိုင်တဲ့သတင်းသမားတယောက်အနေနဲ့ဆွေးနွေးစေချင်ပါတယ်ခင်ဗျာ
အဲကျွန်တော်တို့အဓိကတော့ဟိုတီဗီရဲ့အစ်စ်မဟုတ်ပါဘူးခင်ဗျာဘာလို့လဲဆိုတော့တီဗီကတော့သတင်းရင်းတော့တော့ကျွန်တော်တို့လာဒီပြင်းခေါ်တဲ့ဒီဒီသတင်းစာတွေဒီဒီ channel တွေဟိုဘက်ကတွေကတော့အဲ့လောက်ကတော့ဖတ်တယ်နောက်တော့သတင်းစာတွေဒေးကြီးတွေပုံတရားတွေလည်းပေါ်လာတယ်အတူတူတော့ဒီကျွန်တော်တို့ဖုန်းတွေကိုလည်းလည်းလည်ပြီးပေါ့လေအတူတူနိုင်တဲ့အချိန်မှာဖုန်းနဲ့ဒီ internet ဒီ online တွေကဒုစရိုက်နေရတာကြတော့ဒီကနေ့ online ဘောကနေသူတို့ပြည်နယ်သတင်းတွေရောဟိုလာဒီတခြားလူမှုဘောတွေရောအကုန်လုံးဒီဘောကနေအကုန်လုံးသိကြုံပြီးတော့ဒီဒါကလည်းပြည်နယ်ရတယ်ပြည်နယ်ရတော့ဒီဘောကသတင်းတွေမှန်နေမှတင်းတော့စီးပြီးနိုင်ဘောကခဲရတယ်အဓိကတော့သတင်းမှန်တွေကိုသတင်းဆိုးစီကိုထုတ်ပြန်ပေးရမယ်အဓိကတော်ဝင်ရှိတဲ့သူတွေကသတင်းမှန်တွေကိုခုနကပြောလို့ဒီလေလေးတွေဒီဒီလက်ထဲရောက်တော့ဒါထုတ်ပြန်ပေးနေဖို့ပေါ့ဗျာအဲ့ဒါအဲ့ဒါတွေထုတ်ပြန်ပေးနေဖို့ဟိုဦးလေးကြီးကဒီဒီဒီကျမ်းမာတာဝေဝါးနေပါတော့ပြည်ပြည်ကျွန်တော်ဆိုရင်ကတော့ဘာသာရေးပြစ်တက်ကမျိုးတွေနောက်တိုင်းဒီလေကိုလာတကယ်နည်းနည်းနဲ့သွားရတဲ့ကာလမှာတိုက်ပြီးရဲ့နောက်ပြန်ဆွဲတော့နိုင်တဲ့အခြေအနေတွေပေါ့နော်နောက်တခါလူမှုကွန်ရက်ဒီပေါ်မှာအဲပြင်လာတဲ့ဒရင်းဒီပေါ်မှာလည်းအခုချိန်ပူတော်ဆိုးရတဲ့ဒရင်းတွေကလားအမှန်နဲ့အမှားရောထွေးနေတဲ့ဒရင်းမျိုးတွေအဲ့ဒါတွေကိုလည်းတက်ဆိုင်ရာအဓိကတာဝန်ရှိတဲ့နိုင်ငံတိုင်းမီဒီယာတွေနဲ့ဒီခုနကပြောတဲ့အများပြည်သူကမှတကယ်ပြတ်နိုင်တဲ့ဒရင်းခေါင်းဆောင်တွေကတော့ဒါတွေကိုကျေလည်ပြင်းနေတဲ့ခိပိရအောင်နဲ့အချိန်မီတိုနဲ့နည်းနည်းနဲ့ပြင်နိုင်ပါလေအဲ့ဒီဟာတွေမှာနှောင့်နှေးနေရတဲ့ပြေးထုတ်တာတွေဆိုလို့ကျတော့ဒါဒီလိုကတော့ရရဒရင်းတွေပေါ်မှာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီကိုမင်းထက်ညီညာလည်းထောက်ပြသွားပါတယ်ဒီတကယ်တော့မြန်မာနိုင်ငံမှာအင်တာနက်သုံးတဲ့သူအများစုဆိုတော့ဟိုလက်ကင်ဖုန်းတွေနဲ့သုံးတာများပါတယ်ဟိုသတင်းတို့ဘာလို့ဆိုရင်လဲ Facebook ပေါ်ကနေပဲကြည့်ကြတာများတယ်ဟိုချမ်းသာတဲ့အတိုင်းပြည်ဖွံ့ဖြိုးတဲ့အတိုင်းပြည်တွေမှာလို့တော့ဟိုလူတိုင်းရဲ့လက်ကွန်ပျူတာတွေအင်တာနက်တွေကိုမသုံးနိုင်ကြဘူးနောက်ပြီးတော့လွတ်လပ်တဲ့ရုပ်သံမီဒီယာတွေကလည်းအားမကောင်းဆိုတော့ဟိုလူလူအနေနဲ့ဒီ mainstream တွေတကယ်သတင်းမီဒီယာကြီးတွေထက်လွယ်လွယ်ကူကူနဲ့တက်တက်တာဟိုသတင်းချက်လက်ရမယ်ဟို Facebook တို့ဘာလို့လို့အဲ့လို social media တွေကိုဟိုအားကိုးရတယ်လို့ထင်ပါတယ်ဆိုတော့ဒီနေရာမှာကျွန်တော်ဟိုမြန်မာနိုင်ငံမှာသတင်းဆက်သွယ်ရေးနည်းပညာဒီဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်နေတဲ့မီဒီယာအဖွဲ့ကမထက်ထိုက်အောင်ဟိုကျွန်တော်မေးချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီဖွံ့ဖြိုးရေးအခြေခံလူဝှက်ချက်တွေပြည်စုံမှုပေါ့လေလူတိုင်းဒီကွန်ပျူတာအင်တာနက်တွေပေါ်ပေါ်တည်တည်တုံးနိုင်မှုဆိုတော့လက်တလုံးမဖြစ်နိုင်တဲ့ကိစ္စပါဆိုတော့ဒီလိုအချိန်မျိုးမှာလက်တလုံးကြုံနေရတဲ့ဒီလိုပြဿနာတွေကိုဟိုဘယ်လိုမျိုးဖြေရှင်းနိုင်မလဲ
ဟိုအဓိကဒီအင်တာနက်ပေါ်မှာသတင်းအမှားတွေပြန့်နေတာကဒါကျွန်တော်တို့ဒီမြန်မာနိုင်ငံတစ်ခုတည်းမဟုတ်ဘူးပေါ့နော်ဒီတခြားတကဘာလုံးမှာဒီတွေ့ကြုံနေရတဲ့အခုလက်တလော့အခက်ခဲပြီးတော့အင်တာနက်ရဲ့သဘောတဘာဝကကျွန်တော်တို့ဒီလူတွေရဲ့သဘောတဘာဝအရာပေါ့နော်အချက်အလက်တွေထပ်စားလို့ရှိရင်လူတွေရဲ့ဒီခံစားချက်ကိုဆုံးဆောင်နိုင်တဲ့အရာတွေသတင်းတွေကိုလူတွေကပို့ပြီးတော့ယုံကြည်ကြတယ်အဲ့ဒီဟာတွေကပို့ပြီးတော့ပြန့်လွယ်ကြတယ်အဲ့ဒီခါကျတော့ကျွန်တော်တို့ဒီအင်တာနက်ဒီတုံးတော့မယ်ဆိုလို့ရှိရင်ပေါ့နော်ဟိုကျွန်တော်တို့ကဟို platform တွေနောက်အသုံးပြုတဲ့ဒီဟို platform တွေရဲ့နောက်ပြီးအသုံးပြုသူတွေရဲ့မှာလဲကျွန်တော်တို့ကကိုစီဟိုတာဝန်တွေရှိကြတယ်ဥပမာဒီ Facebook ဆိုလို့ရှိရင်ဒီတခြားနိုင်ငံတွေမှာသူကစနေပြီဟိုအသုံးပြုတဲ့အခါမှာတွေ့ရတဲ့သတင်းတွေကိုတကယ်လို့သတင်းကမှားလားမှန်လားဆိုပြီးတော့ဂျာထဲမှာစစ်ဆေးပေးတယ်ပေါ့နော်ဆိုအဖွဲလေးဟိုထားရှိလာတယ်အဲ့ဒီအဖွဲတွေကနေတစင်တကယ်လို့ဒီပတင်းကအမှားဆိုလို့ရှိရင်လည်းအမှားဆိုပြီးတော့သူတို့ဒီဟို flag လုတ်ပေးတဲ့ဟာတွေလုတ်လာကြတယ်အခုမြန်မာပြည်မှာဆိုလို့ရှိရင်လည်းအဲ့ဒီဟိုဂျာထဲကနေစစ်ဆေးပေးတဲ့အဖွဲတွေတော့မရှိပေမဲ့မြန်မာပြည်မှာဆိုလို့ရှိရင် Facebook ကတော့ဒီဝင်လိုက်တာနဲ့ပေါ့နော်ဟိုဒီဟို social media တုံးနေသူတွေကပတင်းတွေကိုဟိုတိတ်ချစစ်စစ်ပါပြီးမှရုံမှာဆိုတော့ဒီ message တွေပေါ့နော် Facebook ကနေဟိုပေါ်တဲ့ဒီ note ဟို note ပေါ်တဲ့ဟာလေးတွေ Facebook ကနေလုတ်ပေးတာလေးတွေရှိတယ်နောက်တစ်ခုကလူတွေဟိုကိုတော်တော်ပြုတဲ့လူတွေကိုနိုင်ကိုရလဲပေါ့နော်ဒီကိုဒီ online ပေါ်မှာဟိုတုံးတဲ့အခါမှာကျွန်တော်တို့အနေနဲ့ဒီသတင်းဟိုအသိပညာပေါ့အဲ့ဒီသတင်းအသိပညာလဲဟို digital အသိပညာလေးလာတာကျွန်တော်တို့ရှိတာတင်တယ်ဆိုတော့ online ပေါ်မှာတင်တိုင်းဒါကျွန်တော်တို့ကမယုံတင်ဘူးတစ်ခုခုကိုကျမတို့ဟိုစစ်ဆေးပြီးတော့မှဒီအရင်းမြစ်တွေစစ်ဆေးဖို့ကျမတို့ကစီးတင်တာတွေရှိတယ်နောက်ပြီးတော့ share တော့မယ်ဆိုလို့ရှိရင်လည်းတကယ်တင်းအရင်းမြစ်တွေစစ်ဆေးပြီးမှ share တင်တာတွေရှိရဲ့ဆိုတော့ဒါကျမတို့ဒီဟိုတာဝန်ကတော့ပေါ့နော်ဒီသက်ဆိုင်ရာဒီကိုဟိုအသုံးပြုတဲ့သူတွေမှာလည်းတာဝန်ရှိတယ်လို့နောက်ပြီးတော့ကျမတို့အသုံးပြုတဲ့ platform တွေပေါ်မှာလည်းတာဝန်ရှိတယ်နောက်ပြီးတော့ဒီကျမတို့ဒီတင်းအမှန်တွေပေါ့နော်ပို့ပြီးတော့ဒီဖြန့်ပေးနိုင်တဲ့ဒီအဖွဲ့တွေ media အဖွဲ့တွေနောက်ပြီးတော့ဒီကျမတို့လို့ဒီရပ်ဖက်အဖွဲ့ကြီးတွေမှာလည်းဒီကျွန်တော်တို့လောရမဲ့တာဝန်ကြီးကိုကြီးရောရှိကြပါတယ်ရှ
င်။ Okay ကျေးဇူးပါ။ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေးလိုင်းပေါ်ရောက်နေပါတယ်။အရင်ဆုံးကတော့ကျွန်တော်တို့ဒီရှေ့နေဦးကျော်လင်းဖြစ်ပါတယ်။ဦးကျော်လင်းသဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဒီကနေ့မေးရမှာဗျာ။ခုနပြောလို့ပေါ့လေ။ကျွန်တော်တို့ဒုတိယသတင်းအမှားရှိ။အဲ့ဒီသတင်းအမှားတို့လူတွေကသုံးလုံးလုံးနဲ့ဒီဥတီကြောင့်တင်းတင်းနေဆိုလို့ရှိရင်ဘာလို့စီးစစ်တဲ့နိုင်ငံတော်ကဖြစ်စီအရေးကြီးတဲ့ဖွဲ့ကြီးကပြန်ပြီးဖော်ထုတ်လိုက်လို့ပြီးတော့စီးစစ်ပြီးတော့အမှန်တရားကိုတို့အချိန်ပြီးဖြောက်လို့ရတယ်ဗျာအရင်တော့ကျွန်တော်တို့ကျင်းဒီသတင်းစာဆိုရှိတယ်ကျင်းဒီသတင်းစာဆိုညနေဆုံးမှထွက်တယ်တနေ့ဦးမင်းနဲ့ရေးချင်တာရေးပန်းနမလို့စီးစစ်ပြီးတော့ကျင်းဒီလေးကျင်းဒီလေးဆိုညခွန်လိုက်သူကအိုးကြီးက၆လိုက်ခွန်လိုက်မှလူတွေအရင်ကသတင်းစာကျင်းဒီဆိုပြီးအော်လဲလို့ရှိရင်ကျင်းဒီအိုးလေးဝယ်ဖတ်တယ်တနေ့ဦးတရေမှာမအောင်ကျင်းဒီဆိုသတင်းစာညနေမိုးချုံကထုတ်ပြီးတော့အရင်ပြန်အဲ့တော့ကျွန်တော်လည်းဒီကစားတူလို့ပဲအခုလည်းအင်တာနက်အမှားမဟုတ်ဖြတ်မယ်ဘယ်လိုအဲ့ဒီအင်တာနက်နဲ့ပတ်သက်တဲ့မီဒီယာတခုဝဖြစ်စီအဲ့တော့ကျွန်တော်တို့တနေ့ကိုမားတွေကိုစီစီပြီးတော့မှအမှန်ကိုဖြတ်မယ်မယ်လူတို့ကဒီအချိန်မီပေါ့ဗျာညနေဆုံးတော့မှခရင်မှအဲ့ဒီခရင်မှတိုင်းပြရအားထားမယ်အင်တာနက်ကျုပ်နေလူကအားထားမယ်ဆိုအဲ့လိုခရင်အမှန်လို့ပြီးရင်ကျွန်တော်တိုင်းပြခရင်မှဒုက္ခဝေးမယ်ပေါ့ဗျာကျွန်တော်တို့ကမချစ်ပြပါ
ဟုတ်ကဲ့ကျေးဇူးပါဦးကျော်လင်းအခုကျွန်တော်တို့ဟိုဆွေးနွေးပွဲအတွက်ကို email တွေ Facebook တွေကနေပေးပို့ထားတဲ့စာတချို့ကိုလည်းပေါ်ပြချင်ပါတယ်အရင်ဆုံးကတော့ကျွန်တော်တို့ကိုကိုကြီးဆိုတဲ့ Facebook ကစာနားလောင်ဖတ်ပြပေးပါဦး
ဟုတ်ကဲ့ပါရှင်ဒီကိစ္စကလွယ်လွယ်လေးပါ Facebook ပေါ်မှာလည်း 7day တို့လို့ Mizima တို့လို့ 11 တို့လို့သတင်းဌာနတွေကလည်းတင်နေတာတွေရှိပါတယ်ဒီတော့အစိုးရနဲ့သတင်းဌာနတွေနဲ့ညှိကြပေါ့ပြီးရင် Facebook ပေါ်မှာဖြင့်ဘယ်သတင်းဌာနတွေကတင်တဲ့သတင်းကိုအမှန်ယူပါလို့ပြည်သူကိုချပြသတင်းပေးလိုက်ပေါ့အဲ့ဒီလိုအစိုးရကတရားဝင်ခွင့်ပြုထားတဲ့သတင်းဌာနတွေအနေနဲ့လဲကိုတင်တဲ့သတင်းဟာတရားရခိုင်နှုန်းမှန်ကန်ပါတယ်ဆိုတာကိုတာဝန်ယူတာဝန်ခံရမလဲ
ပြည်သူကိုပုံမှန်လင်းလင်းပြောထားရင်စိတ်ချပါပြည်သူကလည်းအဲ့ဒီဌာနရဲ့တည်င်းကိုပဲအမှန်ယူပါလိမ့်မယ်အခုဟာကသမရယုံပြန်ကြရေတို့အတိုင်းမင်ခံယုံပြန်ကြရေတို့ကတော့မှတည်င်းကအခုသမျိုးတော့ကြသမျိုးဖြစ်နေတော့ပြည်သူကဘယ်ဟာအမှန်ယူရမှာမသိဖြစ်ပြီးမြင်နေမြတည်င်းလိုက်ဖက်နေရတော့အကုန်ရောကုန်တာပေါ့ဒီတော့မီဒီယာနဲ့အစိုးရဆွေးနွေးပြီးမီဒီယာကလည်းတာဝန်ယူမှုတာဝန်ခံမှုအပြည့်နဲ့လို့ပေါ့အစိုးရဘက်ကလည်းကိုယ့်စကားကိုယ့်လုပ်ရကိုတာဝန်ယူတာဝန်ခံမှုဥပမာအစိုးရဘက်ကမားတယ်မီဒီယာကမန်တယ်ဆိုအစိုးရခံမှုအစိုးရကမန်လက်နဲ့မီဒီယာကလော်လီပြီးရေးတယ်ဆိုလဲမီဒီယာကိုဆော့ပေါ့ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါသူကတော့ဒီသတင်းမှန်တဲ့သတင်းမှခေါ်ကြနိုင်အောင်ဆိုပြီးတော့ဟို Facebook ကနေအကြံပြုထားတဲ့သတင်းရှင်မှာဆိုတော့သတင်းမှားတွေဒီကောလာဟာလာတွေကိုတိုက်ဖြတ်ဖို့ဆိုရင်ဟိုသတင်းမှန်တွေလူကြားထဲရောက်ဖို့ဟိုလိုလာတော့သိကြပါတယ်ဆိုတော့ဘလို့နီးလန်းနေနဲ့ဟိုသတင်းမှန်တွေလူကြားထဲရောက်အောင်ဟိုလုံနိုင်မလဲဦးမြင့်ကျော်ဆွေးနွေးပြပါဦး
အလွယ်ဆုံးဆိုတာအခုလှုပ်တင်ဆုံးတစ်ခုပေါ့နော်အဲ့ဒါဘာလဲဆိုတော့ပုံမှန်သတင်းစာရှင်းလင်းပွဲတွေလုပ်ပေးဖို့ပေါ့နော်ဟိုပြည်ထောင်စုသူအနေနဲ့ရောဒီသန္ဓေရအစိုးရတွေမှာရောပေါ့နော်နောက်ပြတော့သက်ဆိုင်ဝန်ကြီးဌာနတွေဆိုရင်လည်းသဘောကအခုတော့ဟိုပြောရေးဆိုခွင့်ရှိသူတွေဟို information တင်းနေတော့ဖွဲ့ထားတယ်ဒါပေမဲ့အဲ့လူတွေကလည်းအလုံးချုပ်နေတာကြီးရဲ့အဲ့လူတွေကိုနိုင်ကိုကဟိုညွန်ကျုပ်တို့ဟုတ်လားဟိုအမြဲတမ်းတွင်းဝင်တော့အဲ့လူတွေကိုနိုင်ကိုကသူတို့အောက်က information နဲ့အားလုံးသူတို့လက်ထဲမှာတခါလေးမရောက်နေတာရယ်ဆိုတော့အဲ့ကြေတနာတွေကအများကြီးပဲဆိုတော့ကျွန်တော်ပြောချင်တာတော့ဟိုပုံမှန်တင်းကချင်းလင်းပွဲလို့ဟာမျိုးအပတ်ရှင်လို့ဟာမျိုးတွေလောက်ပါဆိုဒီတန်တရာအစိုးရလည်းဒီတန်တရာအစိုးရလိုက်အဲ့လိုမျိုးလောက်တဲ့ခါမှာဒီတန်တရာမီဒီယာတွေကလည်းသူ့ဒေတာနဲ့ထိုင်တဲ့ဟာတွေကိုအပတ်ရှင်လို့မျိုးမေးနိုင်တဲ့အခွင့်အလမ်းပေါ့ဟိုမေးစရာမရှိရင်လည်း15မိနစ်လောက်နဲ့ပြီးသလိုမေးစရာရှိတဲ့ခါမှာလည်းတနိုင်ကွဲနှစ်နိုင်ကြာရင်လည်းကြာမောအဲ့ဒီမီးအဖြစ်မီဒီယာကိုချက်ချင်းဒီဖြစ်ဖြစ်နေတဲ့ဟာအားလုံးမီဒီယာပေါ်ရောင်းချင်အားတော့မီဒီယာကိုပြောချင်းအားဖြင့်မီဒီယာဖြစ်နေတဲ့ဟာဟိုဖြည့်ချင်းအားဖြင့်တော့လည်းဒီဟာကရေတူမှာအမြန်ဆုံးဖြည့်ချင်းနိုင်မဲ့ဟာလို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ကိုမင်းထက်ငင်းချမ်းကိုလည်းမေးချင်ပါတယ်ဆိုတော့ဒီကျွန်တော်တကယ်တော့ဒီမြန်မာနိုင်ငံမှာတရင်လူလက်ခွင့်တိုးတက်လာရဲဆိုရင်လည်းပဲဟို access to information ပေါ့လေတရင်အချက်လက်ရနိုင်တဲ့အပိုင်းမှာအားနည်းနေတယ်ဆိုပြီးတော့ဟိုထောက်ပြနေတာရှိရပါတယ်ဆိုတော့ဒီအစိုးရရဲ့ခုဒီနောက်ဆုံးဒီကောလာလာတွေမမှန်တဲ့တွေနဲ့ပတ်သက်လို့တရင်ထုတ်ပြန်ချက်ထဲမှာတော့ဒီတရင်ချက်လက်တွေကိုအချိန်နဲ့တပြင်းညီထုတ်ပြန်ပေးနေတယ်လို့လဲသူကတော့ရေးသားထားပါတယ်ဒါပေမဲ့လည်းတရင်မားတွေကောလာဟာလာတွေကိုဟိုတိုက်ဖြတ်နိုင်လောက်တဲ့အထိဟိုတရင်ထုတ်ပြန်ချက်တွေကလုံလောက်မှုရှိရလို့ယူဆလား
အဲလုံလောက်မှုတော့ဒီလိုပါဒါပေမဲ့ဒီကြည့်ကြောင်းလည်းလွယ်သေးရှိတယ်အဲဒီအဲ့လည်းပဲတတ်နိုင်တယ်များလားဒီကျွန်တော်တရင်တွေကိုအမှန်ကန်ပြင်းပြင်းစီအောင်ဟလာဒီကြည့်ရတော့မယ်ဆိုတာကတော့ဒီအစိုးရလက်ထက်တုန်းကလည်းရှိပါတယ်ဒီကြောင်းလက်ထက်မှာလည်းရှိပါတယ်ဒါတော့ဒါတွေအသက်ဝင်ဖို့ဆိုရင်တော့အများကြီးလိုအပ်နေတာပြည့်ရဲ့အမှောက်ကျင်းအစ်မမှာတိုင်းအစ်မမှာဒီနယ်အစ်မမှာပဲဖြစ်ဖြစ်တက္ကရာတရားရုံးတွေမှာပဲပြောပြောတက္ကရာခမဆိုင်ရာတွေမှာပဲဖြစ်ဖြစ်ရတော့လို့ဆိုရင်ဒရင်းတို့ပြန်ရေးဖွဲ့တွေဒရင်းဒရင်းအပတ်တလို့ရှိရင်ရှင်းလင်းရမယ်ဟလားဥဆောင်တောင်းလို့ရမယ်ဒီလိုနောက်ကဒီဒရင်းမီဒီယာနဲ့ကြည့်ပြမယ်တွေဆိုတဲ့ကျွန်တော်တို့ဒရင်းမီဒီယာလောတွေနဲ့ကဆက်လက်ရှိပြီးသားပါတို့တော့လည်းခမဆိုင်ရာတိုင်းကအဲ့လိုမပွင့်နေပါဘူးရတော့ချင်းသူတို့ရဲ့အချက်ကဲသဘောကြည့်ရင်သူတို့ကအခုခုဟိုကျွန်တော်ကြော်ညာနေတဲ့အခါမျိုးမှာဒါလည်းပါတဲ့ကြပြီးပြောတာမျိုးတွေဥပမာကျရင်ဒီလျှက်စစ်နဲ့ပတ်သက်ရင်လည်းမန်နီမာလည်းလျှက်စစ်နဲ့ပတ်သက်ဒီနေ့မှာပြည်ဝဆိုးနိုင်တယ်ဆိုတာလေးလောက်သာသူရှင်းရှင်းနဲ့ကျန်တဲ့အပိုင်းဆိုတော့သူကခုနကသူတို့ကလည်းလို့ဒီမအားလက်တဲ့ဆိုတာမျိုးပေါ့နော်အဲ့တော့သိရတာကိုသတင်းဌာနတိုင်းကအလွယ်လေးလို့မလို့ဘူးဥပမာမျိုးစီဝါဒီဆိုးနာတိုင်းပြည်ရဲ့ကိစ္စမျိုးတွေမှာလည်းချက်ချင်းသတင်းတွေရယူဖို့ဆိုတော့သိရတယ်အဲ့ဒီချိန်မှာခုနကပြောတဲ့ကောလာဟာသတင်းတွေကအများကြီးပြန့်ဆက်သွားနိုင်တယ်ဆိုတော့ဒီချုပ်နေရာတွေမှာလည်းအချိန်တစ်ခုယူရတယ်ဆိုတာလည်းကျွန်တော်တို့အတန်တင်နားလည်ပါတယ်အဓိကတော့သတင်းစုစီသက်ဆိုင်ရာဌာနဆိုင်ရာတွေကအဲဒီဟာလေးနဲ့ပတ်သက်လို့ရှိရင်တာဝန်ခံဖြည့်ရှင်းဖို့တာဝန်ခံတရင်းတွေကိုဖြည့်ရှင်းစေဖို့ဆိုရင်တို့မှလည်းတာဝန်ရှိတယ်။တော့အပြင်တော့မီဒီယာသမားတွေကိုအခုထိစိုးရိမ်နေကြတယ်ကော။ဒါလေးတွေကခုနတရင်းတွေကိုမမမြန်ဖြည့်ရှင်းဖို့ခုနကောလာဟလတွေဖြည့်ပေးဖို့ဆိုရင်သက်ဆိုင်ရာတာဝန်ရှိတဲ့ဌာနတွေအဖွဲ့အစည်းတွေအားလည်းဒီပေါ်မှာကြီးကြီးမားမားကြီးကြီးမားမားလို့ခုနပြောတရင်းတွေဖြည့်ရှင်းနေဖို့လိုပါတယ်။
ဟုတ်ကဲ့ကျေးဇူးပါအခုတော့ကျွန်တော်တို့ဒီဆွေးနွေးပွဲကိုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်တူကိုလည်းအလဲပေးချင်ပါတယ်သူကတော့နတ်မောင်မျိုးကကိုချစ်စမ်းမောင်ဖြစ်ပါတယ်ကိုချစ်စမ်းမောင်တဘောလာလည်းလူရင်းတူရှင်ဆွေးနွေးနိုင်ပါခင်ဗျဟု
တ်ကဲ့ပါကျွန်တော်ကတော့ဒီ Facebook အသုံးပြုတဲ့နေရာမှာ Social Media ဆိုရင်လည်းလူတိုင်းပုံစံမှာဖုန်းပလုံးရှိကြတယ်ခင်ဗျအဲ့လိုလူတိုင်းပုံစံမှာဖုန်းပလုံးရှိတဲ့လူတိုင်းပုံစံကတရင်တစ်ခုကိုလွယ်လင့်တစ်ခုရှင်းနိုင်တယ်ခင်ဗျအဲ့တော့ကိုပြင်းတဲ့တရင်ပုံမှာမကမှုရှိဖို့လို့တော့ပြောချင်တာပေါ့နောက်တစ်ခုကသူတို့ဒီသတင်းတစ်ခုတင်တဲ့နေရာမှာရည်ရွယ်ချက်ပေါ့ပြောရည်ရည်ရွယ်ချက်ကဒါခွဲကြလားလားတကယ်အမှန်တရားကိုသူတို့ပေါ်လို့ရှင်းတာလားဒါမှမဟုတ်လို့ရှင်းမလို့တဲ့ပုံစံနဲ့ရှင်းတာလားဆိုတော့ကလည်းသတင်းဖတ်တဲ့ဒီပုံမှာပဲမြင်ကြည့်ပါ
ကျွန်တော်ကတော့အဲ့လိုမျိုးစဉ်းစား
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ကျေးဇူးပါအဲ့တော့ကျွန်တော်တို့ဒီနောက်ထပ်ဒီချို့တော်တာရှင်တချို့ပြပို့ထားတဲ့စာရီ Facebook တွေကိုလည်းဟိုကြားဖြတ်ပြီးပေါ်ပြခြင်းပါတယ်တယောက်ကတော့သူကစောင်းဝီဒေးဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ Facebook ကနေရေးထားတာပါသူကတော့ပြည်သူစစ်စစ်ကတော့တရင်အမှန်ကိုပဲသိရင်ကြတာပါတယ်မဟုတ်မမှန်လောက်တဲ့သူတွေကြောင့်ဘာမှမယုံရဲတော့ပါဘူးတဲ့နောက်တူကတော့ကျွန်တော်တို့ email နဲ့ပြဖို့ထားတာပါဒေါက်တာကျော်ရှင်ဖြစ်ပါတယ်သူကတော့ internet ခေတ်မှာ social media တွေအသုံးများလာပါတယ်သူစိတ်ကြိုက်တင်ကြင်ဟာတင်ကြတော့အကောင့်နဲ့ဆိုထုံးစံတိုင်းတွန်တွဲလက်ပါတဲ့လူမှု media တွေဘောကတရင်ဟာယုံကြည်စိတ်ချလို့မရပါဘူးတရားဝင်ထုတ်ဝေတဲ့တရင်စာ review နဲ့ရုံးမြင့်တန်ကြားတရင်တွေကိုတော့တရင်မှန်ဖြစ်လက်ခံကြပါတယ်လူလူချားမှာတရင်မှန်ရဖို့ဆိုရင်တရင်ဌာနတွေအနေနဲ့မိမိတရင်ပေါ် accountability ရှိဖို့တိတ်ပြီးအရေးကြီးပါတယ်တရင်ရရင်ပြီးရောဆိုတာမျိုးမဟုတ်ပဲခိုင်လုံတဲ့တရင်ရင်းမြစ်ကိုလည်းအခြေပြုတင်ပါတယ်စတုဒ္ဓမန္တန်ရဲ့တရင်လွတ်လပ်ခွင့်ကလည်းအရေးကြီးလို့နေပြန်ပါတယ်တရင်မီဒီယာတင်တန်းကြောင်းတွေနောက်ပြီးတရင်မီဒီယာဥပဒေနဲ့နည်းဥပဒေတွေလည်းရှိလဲရှိမယ်ကျင်လဲကျင်လိုက်လဲလိုက်တာကျင်သားရနေကြပြီဆိုရင်တော့တရင်လည်းမှန်ပဲဘာမှပြဿနာလည်းမရှိနိုင်ဘူးလို့ယူဆမိကြပါမှခင်ဗျာဆိုပြီးတော့သူကရေးထားပါတယ်ဟိုနောက်ထပ်ကျွန်တော်တို့အတန်ဖိုင်နဲ့ပေးဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တယောက်ကိုလည်းအလှည့်ပေးချင်ပါတယ်။သူကတော့ဥကျော်လင်းမှာကြံကင်းမျိုးကဥကျော်လင်းရဲ့ဆွေးနွေးချက်ကိုလည်းနားထောင်ကြည့်အောင်ပါ
။ Social Media ကတက်လာတဲ့သတင်းတွေဟာအစိုးရကိုကမောက်ကမဖြစ်အောင်လုပ်နေတယ်လို့ဆွဆွဲတာကတော့ Democracy အစိုးရတဲ့အနေနဲ့မပြောတင်ဘူးလို့ထင်ပါတယ်။ဒီလိုသတင်းမျိုးတွေကိုအတိုက်ခံဘွားတော်ကတော့ဒီလိုမျိုးပြောမှာမဟုတ်တော့ပါဘူး။ Social Media ကထိန်းချုပ်ဖို့ခက်ခဲတဲ့အတွက်သတင်းမှားရောသတင်းမှန်ပါချက်ချင်းတက်လာမှာပါ။တရင်တဘုတ်ကိုထုတ်လွှင့်ဖို့လိုက်နာရမယ့်စီကံတွေသူကအပြည့်အဝလိုက်နာမှာမဟုတ်ပါဘူး။သူ့သဘောတဘာဝကိုကမှမှမှန်မှန်ချက်ချင်းတင်ကြတာပါ။တရင်မှအတီးပြုတ်ကျင်သူတွေကတော့ VOA BBC RFA DVB သတင်းဌာနကြီးတွေကထုတ်လွှင့်ပြီးဆိုမှလက်ခံကြမှာပါ။ Social Media မှာပါတိုင်းလဲအလုံးကအမှန်ကြီးမဟုတ်တလို့အမှားကြီးပဲလဲမဟုတ်တော့ပါဘူး။ဒါပေမဲ့အစိုးရကိုအလင်းမြန်ဆုံးနဲ့အောက်ခြေထိထိရောက်ရောက်အတိပေးနိုင်တာကတော့ Social Media ပါပဲ။ Social Media ကျေးဇူးကြောင့်အစိုးရနဲ့အုပ်ချုပ်သူအစင်းစဲဟာအောက်ခြေအထိစင့်ကြည့်စရာမလိုတော့ပဲအောက်ခြေကအဖြစ်အပျက်တွေကိုချက်ချင်းသိနိုင်ခွင့်ရခဲ့ကြတာပါဆိုရှယ်မီဒီယာကအားနည်းချက်တွေရှိနေပေမဲ့အားသာချက်တွေကလည်းအများကြီးရှိနေတာမို့ဆိုရှယ်မီဒီယာပါဝင်ပုဂ္ဂလိကမီဒီယာအခန်းကဏ္ဍကိုအပြည့်အဝအားပေးဖို့အစိုးရကောင်တရားရဲ့တာဝန်ပဲဖြစ်ပါတယ်အာဏာရှင်စနစ်ကလိုမီဒီယာတွေကိုအပြစ်တင်နေမယ့်အစားအစိုးရကိုထောက်ပြဝေဖန်ဖို့အက်တက်ကြွကြအားပေးသင့်ပါတယ်ဗျာ
ဟုတ်ကဲ့ဒါတော့ဒီဥကျော်လင်းကြံငင်းမျိုးပါဖြစ်ပါတယ်သူကတော့ဒီ social media တွေပြဿနာရှိရဆိုရင်လည်းအာသာချက်တွေရှိနေတာကိုထောက်ပြထားတာပါဟိုသတင်းမှားတွေကောလာဟလာတွေတိုက်ဖြစ်တဲ့နေရာမှာအစိုးရအနေနဲ့လွတ်လပ်တဲ့သတင်းမီဒီယာတွေအားကောင်းအားပေးဖို့လိုတယ်ဆိုတာကိုလည်းသူကထောက်ပြထားပါတယ်ဒါတော့ဆက်စွာဟိုဥမြင့်ကျော်လည်းထောက်ပြသွားတာရှိပါတယ်ဆိုတော့ကျွန်တော်ဒီနေရာမှာဟိုနည်းပညာလုပ်ငန်းတွေနဲ့ကျွမ်းကျင်တဲ့ဒီမှာထက်ထက်အောင်ကျွန်တော်မေးချင်တာတစ်ခုကတော့ကျွန်တော်တို့ဒီ social media တွေအာသာချက်တွေရှိနေတာနဲ့ကျွန်တော်တို့ကဒီအကျိုးရှိအောင်မသုံးနိုင်ပဲဖြစ်နေရတာဘလို့ပြဿနာမျိုးတွေရှိနေလို့လဲဘလို့စိန်ခေါ်ချက်တွေရှိနေလို့လဲ
ဟုတ်ဟော social media ပေါ်မှာကဒီတခုတိတိနာ social media ကဒါကျမတို့ကဟို user generated content ပေါ့နော်အသုံးပြုတဲ့သူကိုယ်တိုင်ဖန်တီးရေးသားနိုင်တဲ့ online platform တွေလို့ခေါ်တယ်အဲ့ဒီ online platform တွေဖြစ်တဲ့အတွက်ဟိုသုံးတဲ့သူတွေကကိုယ်ပိုင်သူတင်ချင်တာတွေတင်မှာပဲရေးချင်တာတွေရေးမှာပဲဟိုဒါကတော့သူ့ရဲ့ဒီဟိုရေးပိုင်ခွင့်လောက်ပိုင်ခွင့်ပေါ့နော်ဆိုတော့အဲ့ဒီဟာအတွက်ဟိုတို့ကျမတို့အဲ့ဒီအပိုင်းရှိတယ်လို့သုံးတဲ့သူတွေကိုနိုင်ကြလဲပေါ့နော်ဒီဟာကအသုံးပြုတဲ့သူတွေကိုယ်တိုင်ရေးတယ်ဆိုတဲ့ဟာကိုသူတို့တွေသိမှဒီ social media ပေါ်မှာတွေ့ရတဲ့ဒီသတင်းတွေတွေ့ရတဲ့အကြောင်းအရာတွေကိုဒီကျမတို့ကချစ်ချိန်ပြီးတော့ယုံရမယ်ဆိုတဲ့အသိအရှိရမှာလေဆိုတော့ခုနပြောသလိုလူတွေဘလို့သုံးသုံးဒါကတော့သူတို့ရဲ့ဟိုရွေးချယ်မှုအကြောင်းပေါ့နော်ဒါပေမဲ့ဒီဘက်တစ်ဖက်မှာလည်းဒါကျမတို့ကအဲ့ဒီရဲ့တက်ရောက်မှုတွေအများကြီးများနေတာကဒီ social media ရဲ့အလုပ်လုပ်ပုံလေးနောက်ဒီလူမှုကွန်ရက်တွေရဲ့ဒီသဘောကိုကျမတို့တွေအနေနဲ့နည်းနည်းလေးဟိုသဘောပေါက်ပုံလေးတွေနည်းနည်းလိုအပ်နေတာလေးတွေအကြောင်းဒီလိုမျိုးဒီပြဿနာလေးတွေဖြစ်နေတယ်လို့ကျမယူဆတယ်ရှင့်
โอเคเจซูပါဆိုတော့ကျွန်တော်မထက်တော့ဆိုတော့ကျွန်တော်တို့ဒီအခုဒီ social media အန်ဒီရအခုအစိုးရစိုးရင်စိုးရင်တော့ပေါ့လေဒီတိုင်းပြည်မှာတကယ်အလို့ဟိုအပြောင်းလဲတွေကိုထိခိုက်နိုင်တဲ့အထိဟိုလက်တလောအခြေအနေမှာစိုးရင်စရာအခြေအနေမျိုးရှိနေလား
ဟုတ်ဟိုကျွန်တော်တို့ဒီအလူမှုကွန်ရက်တွေကြောင့်ပေါ့เนาะကျွန်တော်တို့ကတစ်ဖက်မှာခုနဆိုဝင်ဆွေးနွေးရတဲ့ဆရာတယောက်ပြောသလိုပေါ့နော်ဒီကျမတို့ဒီတည်အမားတွေနောက်ကောလာဟလာတွေအများကြီးပဲပြက်နိုင်တယ်ဒါအပြင်တကယ်လို့ဒီအသုံးပြုတဲ့သူတွေကိုနိုင်ကိုကဒါကျမတို့ကပို့ပြီးတော့ဒီဟိုကောင်းတဲ့ဘက်ကနေပို့ပြီးတော့သုံးနိုင်တယ်ဆိုလို့ရှိရင်တော့ဒီမကောင်းတဲ့ဘက်ကနေပြီးတော့လာတဲ့တည်အမားတွေတည်သူတွေကကျမတို့ကပြန်ပြီးတော့ဟိုကျမတို့ကပြန်ပြီးတော့တုံ့ပြန်နိုင်မတိုက်ခိုက်နိုင်တယ်အဓိကကတော့ဟိုအကောင်းတဲ့ဘက်တွေကနေပြီးတော့ဟိုပို့ပြီးတော့လူတွေများများသုံးလို့ရတယ်သုံးလို့နိုင်တယ်နောက်ပြီးတော့အသုံးပြုတတ်ဖို့ကျမတို့ဘက်ကနေပြီးတော့ပံ့ပိုးပေးနိုင်တယ်ဆိုလို့ရှင်တော့ဒီပြဿနာကတော့ကျမတို့ ဖြည့်ရှင်းနိုင်မှာမယ်ခုနအစိုးရပြောသလိုလူမှုကွန်ရက်ကြောင့်ဒီအစိုးရရဲ့ဒီလုပ်ငန်းတွေအနှောက်အယှက်ဖြစ်စေတယ်ဆိုတဲ့ဟာတော့ကျွန်တော်သဘောမတူဘူးရှင်
ဟုတ်ကဲ့ပါဆောစောဒါလည်းကိုမြင့်ကျော်လည်းပြောသွားပါတယ်ဟိုကိုဘယ်လိုပြောမလဲဆိုတော့ဟိုအခုလိုမျိုးပေါ့လေဟိုအရေးယူရတော့အခုသူကထုတ်ပြန်ချက်ထဲမှာလည်းပြောထားတာဒီတီစဲဥရီနဲ့အရေးယူကိုဆက်လက်ဆောင်ရနေတယ်ဆိုတော့ဘယ်လိုမျိုးပေါ့လေဟိုအရေးယူတယ်ကိုင်းနေတွေ့တယ်ဆိုလို့ရှိရင်အခုဟိုအစောပိုင်းမှာပဲကျွန်တော်တို့ electronic ဥရီလိုမျိုးပေါ့လေပြဿနာရှိရင်ဥရီမျိုးတွေရှိနေတယ်ဆိုတော့တကယ်လို့အဲ့လိုကိုမြင့်ကျော်ဆွေးနွေးစီရင်တာဟိုတကယ်လို့အဲ့လိုအရေးယူတာတွေဘာတွေလုပ်မယ်ဆိုရင်ရောဘလို့အပိုင်းမျိုးနဲ့ဟိုပေါ့လေတိတိကျကျအရေးယူယူတင်တာမျိုးရှိလဲတခြားကြောင့်မဟုတ်ပါဘူးကျွန်တော်တို့အောက်မှာဥပဒေရတခါကြီးကျတော့အရင်အဲ့လိုကိုကျော်ချေချေမြမြကြီးအထက်ပြန်ဖွင့်ထားတယ်ဆိုလို့ရှိရင်အရေးယူတာဟိုလိုရင်းမရောက်ဘဲနဲ့ဟိုကိုလိုလိုအာနာပိုင်းကတုံးနေတဲ့လက်နဲ့တခုဟိုဖြစ်လာနေတဲ့အန္တရာယ်မျိုးလည်းရှိနိုင်တယ်လို့ထင်ပါတယ်ကိုမြင့်ကျော်ဆွေးနွေးပြပါဦးဟု
တ်ကျွန်တော်မြင်မှာတော့ဒီချေချေမီဒီယာပေါ်မှာဟိုရေးကြတယ်ပေါ့နော်ဟိုအွန်လိုင်းပေါ်မှာရေးကြချေချေမီဒီယာအဲ့ဒီဟာဒီမှာဘလူဟာမျိုးကိုအရေးယူတာမျိုးကျွန်တော်တို့ကဟိုသဘောတူလဲဆိုတော့ဥပမာဘာသာရေးလူမျိုးရေးဒီမှာအကျန်းဖက်ဖို့လှုံ့ဆော်တဲ့ဟာမျိုးတွေယူတော့အရေးယူပေါ်တော့ဘာကြီးဒါမျိုးကျွန်တော်တို့ကသဘောတူပါတယ်။ဒါဆိုဆိုတော့ဒါကတော့ဟိုတမင်တကာလှုပ်ဆောင်တာမတော်တဆဟိုလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်လည်းမဟုတ်သလိုဒီအရာရဲ့နောက်ွယ်မှာဟိုတခြားသောရည်ရွယ်ချက်တွေရှိကောင်းရှိနေတယ်နော်။ဆိုတော့အဲ့ဒါမျိုးကိုတော့ပေါ်ထုတ်နိုင်ရင်ပေါ်ထုတ်ပြီးတော့အရေးယူတာမျိုးကျွန်တော်တို့အရင်အသိစိတ်ချိုးအောင်လက်ထက်ကလေးကကိုကကျွန်တော်တို့အတိုက်တွန်းတယ်တော်တော်လေးဟိုဒီလောက်ထိရေးယူတာမရှိဘူး။တခါလေးမှဟိုခေါင်းဆောင်တွေကိုပြောဆိုတဲ့ဟာမျိုးတွေရေးယူတာဒါကတော့သူဟိုပေါ်ထုတ်ကြတယ်ရှာဖွေလိုက်ရှာဖွေနိုင်ကြတယ်ပေါ်ထုတ်တယ်ပေါ်ထုတ်နိုင်တယ်အဲ့ဟာမျိုးကိုကျွန်တော်တို့ကဒီလောက်ကြီးအာမပြေအဲ့ဒါကတော့တကယ်တမ်းကျရင်တော့ဟိုအမနာပပြောဆိုတာလောက်ကတော့ဟိုအစိုးရအနေနဲ့ကအကြီးထူဖို့လိုတာပေါ့နော်ဟိုနိုင်ငံခေါင်းဆောင်ပဲဖြစ်ဖြစ်တက်မတော်ပဲဖြစ်ဖြစ်အဲ့လောက်ကတော့ညီထူဖို့လိုတယ်ဒါပေမဲ့ဟိုလူမှုတိုင်းဝိုင်းကိုစူပူအောင်လို့အကျန်းသက်ဖို့တက်ဖြတ်ဖို့လို့အဲ့လိုလုံဆောင်မှုမျိုးတော့အရေးယူတာမျိုးတော့သဘောတူပါတယ်အဲ့လိုမှမဟုတ်ပဲနဲ့ဟိုအစိုးရဖွဲ့ကိုဟလာမတင်ငင်ဖြစ်အောင်လုပ်တယ်ဆိုတော့ညီပြားဆန်နဲ့အဲ့လိုဆွဆဲချက်မျိုးနဲ့ဟိုစံပြလိုမျိုးပြစ်တယ်နေပြီးအများကြီးပေးတဲ့ဟာမျိုးကတော့အားလုံးကိုကြောက်ရွံ့စေတဲ့ဟိုဆက်ရောက်မှုမျိုးဖြစ်ပြီးတော့ဒီဟာကဟို freedom of expression ဝေဖန်ထောက်ပြတဲ့ဟာမျိုးကိုပါဟိုနှုတ်ထိတ်စေနိုင်တဲ့ဟိုတက်ရောက်မှုရှိတော့အဲ့လိုမျိုးတော့ကျွန်တော်တို့ကသဘောမတူရေးချင်နေနဲ့လုတ်ဖြစ်တာတော့တကယ်တမ်းကျတော့မီဒီယာအားသုံးလုံးလို့ပြောမှာမီဒီယာ literacy ပေါ့
အဲ့မှာ
နိုင်ငံသားတွေ
ဟုတ်ကဲ့ဦးမြင့်ကျော်ကျေးဇူးပါကျွန်တော်ဆွေးနွေးပွဲရတဲ့အချိန်ဒီလောက်ပဲရတဲ့အတွက
်
ကျေးဇူးထူးတင်ပါတယ်ပါဝင်ဆွေးနွေးပေးတဲ့သတင်းစာဆရာဦးမြင့်ကျော်ကိုမင်းထက်ညင်းချင်းမထက်တဲ့အောင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်တို့ကိုညာဝင်းအောင်နဲ့အတူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တရားရေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရပါရှင်။အခုထုတ်လင်းပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပေးပြချင်းမြမဆန်တော်ချင်းည10နာရီနေ့7နာရီတိလိုင်းတိုမီတာ30နဲ့58တို့ကနေတခါပြန်ပြီးထုတ်လင်းပေးသွားအောင်ပါပါ။ခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်။
တောင်ကိုရီးယားနိုင်ငံမှာဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲမှာ Liberal Democratic Party ကသမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်တဲ့အမွန်ချင်းအင်းကမဲအများဆုံးနဲ့အနိုင်ရတဲ့အကြောင်းကိုမဲရုံတွေမှာမဲပေးပြီးတော့ပြန်လာကြသူတွေကိုမေးမြန်းကယူထားတဲ့ကနေဦးလူလူစစ်တမ်းတွေမှာဖော်ပြနေပါဗျ။ရွေးကောက်ပွဲပြည်စစ်တမ်းတွေကိုကိုရီးယားရုပ်သံဌာနတွေဖြစ်ကြတဲ့ KBS, MBC နဲ့ SBS တို့ကကောက်ယူခဲ့ကြတာဖြစ်ပြီးတော့ Mr. Moon ကမဲရီရဲ့47ရာခိုင်နှုန်းကိုအနိုင်ရနေတယ်လို့စစ်တမ်းမှာဖော်ပြထားတာပါ။အမျိုးသားလုံခြုံရေးအကြံပေးအငိမ့်စားပုံချုပ်ကြီးမိုက်ကယ်ဖလင်းကိုရုရှားကအချက်ကန်ချိတ်ချောက်လာနိုင်တယ်လို့ဆိုပြီးတော့သမ္မတဒေါ်နယ်ထရမ့်ရဲ့အစိုးရတည်တက်ပြီးအစိုးပိုင်းရဲ့ကလေးကသူသတိပေးခဲ့မှုတယ်လို့အမေရိကန်ယာယီရှင်းနေချုပ်ဟောင်းဆယ်လီယေးစ်ကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။အမေရိကန်ဆိုင်ရာရုရှားတမ်ဘတ်ကြီးနဲ့ဆက်ဆံခဲ့တာကိုလိမ့်လည်ထားခဲ့တဲ့အတွက်ဖလင်းကိုရာထူးကနေမထုတ်ခင်သတင်းတစ်ပတ်ကျော်ကလေးကအင်ဗီရိုကိုသူသတိပေးခဲ့တယ်လို့ယေးစ်ကအထက်လွှတ်တော်ကြားနာပွဲမှာပြောဆိုခဲ့ပါတယ်ရှင်။မေဂန်ရဲ့ကြာရေးဝန်ကြီးရက်စတီလာဆင်ဟာမင်းပြဘုံထူးနေမှာရုရှားနိုင်ငံကြာရေးဝန်ကြီးဆာဂီလက်ဖရော့ဖ်နဲ့ဝါရှင်တန်မြို့တော်မှာတွေ့ဆုံပြီးတော့ယူကရိန်းကိစ္စ၊ဆီးရီးယားအရေးနဲ့တခြားရာကိစ္စတွေကိုဆွေးနွေးဖို့ရှိပါတယ်။ဆီးရီးယားနိုင်ငံရေးနဲ့ပတ်သက်လို့တော့ဆီးရီးယားမှာအကြမ်းဖက်မှုတွေညှို့ချစေဖို့ဆီးရီးယားပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေထောက်ပံ့ပေးနိုင်ဖို့နဲ့ဆီးရီးယားပြည်ပခောက်ကိုနိုင်ငံရေးနည်းနဲ့ဖြည့်ရှိကင်တွင်နိုင်မဲ့အခြေအနေတရရအောင်ကြိုးပမ်းသွားဖို့ကိစ္စတွေကိုဝန်ကြီးတင်လာဆင်ကဆွေးနွေးမဲ့အကြောင်းနိုင်ငံကြာရေးဌာနကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။
တရင်ချင်းချက်ကိုမခင်ဖြူတွေကပြောပြပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီဂယ်ဒူဗန်စကီဖြစ်ပါတယ် View American အသံမနက်ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိ line
ာ24 kHz 1.33 လိုင်းဒိုမီတာ40 kHz 930လိုင်းဒိုမီတာ48 kHz 635လိုင်းဒိုမီတာ50 kHz 5999နဲ့လမ်းလမ်းမီတာ190 kHz 3905တို့ကနေဖမ်းယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းမှာရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မအနံလောပါ
This program has come to you from the Voice of America, Washington.